Welcome to the Voice of America in Burmese.
အင်္ဂါညချမ်းပါခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဇွန်လ4ရက်အင်္ဂါညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ VOA Radio စီစဉ်တွေကို line to meter 3251နဲ့ line meter 190လို့ပြင် Facebook နဲ့ YouTube တို့ကနေလည်းရုပ်သံတွေပါတွဲဖက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်စီစဉ်မှုကကျွန်တော်စီသူပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့တွင်တွေကိုကိုစီသူနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့တွင်တွေကတော့ဂါဇာမှာအပြစ်ခက်ရဲ့စေရေးသဘောတူညီမှုဟာမရေမယားဖြစ်နေပါတယ်ရွှေနဲ့ငွေလဲနှုန်းတွေကမောက်ကမဖြစ်နေတဲ့အတွက်စစ်ကောင်စီကလုပ်ငန်းရှင်တချို့ကိုဖမ်းဆီးစစ်ဆေးနေပါတယ်မြမအသေးစားချင်းငွေလုပ်ငန်းတွေရဲ့အခက်အခဲဖြေရှင်းနိုင်ရေးကမ္ဘာ့ဘဏ်ကကြေညာချက်ထုတ်ပြန်ထားပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုတင်ဆက်ပေးသွားပါမယ်ရှင်
ခုကြပိုင်းနားဆင်ရမယ့်အထက်မှာတော့စစ်တွေပြိုင်းဖြူကြီးတော်မှာဒေသခံအနည်းဆုံး86ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်လိုက်ကြောင်းအာရခတ်တော် AA ကပြောဆိုပါတယ
်နှိုက်ဆက်အနိုင်ကျင့်တပ်ဖြတ်မှုတွေလုပ်တာဟာစစ်ကောင်စီရဲ့ဒီလူမျိုးရေးဒီဘာသာရေးအဓိကယုံတွေဟိုဖန်တီးလိုမှုကိုဒါကွက်ကွက်ကွင်းကွင်းဖော်ပြနေတာဖြစ်ပါတယ
် AA ပြောခွင့်ရခံဒုက္ခပြောသွားတာပါဒီကြောင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီတရင်နဲ့အတူစစ်ကောင်စီကလုပ်ငန်းရှင်အချို့ကိုဖမ်းဆီးနေတာချင်းနဲ့ကရင်နီဒေသဖွံ့ဖြိုးရေး NUG ရဲ့ပြောဆိုချက်စတဲ့သတင်းပေးပို့ချက်တွေအပါအဝင်နိုင်ငံတကာသတင်းဆောင်ပါအချို့ကိုနားဆင်ရဖို့ရှိပါတယ်။ဒါတွေနဲ့အတူအင်္ဂါညပိုင်းတင်ဆက်ပေးနေကြပတ်စဉ်စီဇန်တွေကိုလည်းနားဆင်ရမှာပါ။အပတ်စဉ်စီဇန်တွေမတိုင်ခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်စီသူနဲ့မတ်ခင်လေးတို့အတူပြောပြပေးမှာပါခင်ဗျာ။
ကာဇာကမ်းမြောင်ဒေသမှာတိုက်ပွဲတွေခိတ္တရန်နာရေးလူသားချင်းစာနာမှုအကူအညီတွေတွန်းမြင်ရင်းနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့တစားကန်တချို့ကိုလွှတ်ပေးရစတဲ့အဆိုပြုချက်တွေပါတဲ့ယာယီအပြစ်ခက်ရဲစဲရေးသဘောတူညီချက်ဟာဒီကနေ့အထိမတည်ကြမရေရာမှုတွေရှိနေပါတယ်ဟာမတ်စ်တွေဘက်ကလည်းဒီအဆိုပြုချက်ကိုတုံ့ပြန်ခြင်းမရှိသေးသလိုအမေရိကန်ဘက်ကလည်းသဘောတူညီချက်ကိုလက်ခံအကောင့်ထည့်ဖော်နိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုတွေရဖို့ကြိုးပမ်းနေပါတယ်။ဟာမတ်စ်တွေဘက်ကအပြစ်ခက်ရဲစဲအဆိုပြုချက်ကိုကြာတာရင်းနေကလက်ခံရရှိခဲ့ပေမယ့်တုံ့ပြန်မှုမရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူမက်ထရူးမီလာကတနင်္လာနေ့ကသတင်းတောက်တွေကိုပြောပါတယ်။သဘောတူညီချက်ရဲ့အခြေခံအကြဆုံးအချက်တွေထဲမှာတိုက်ပွဲတွေကို6ပတ်ကြာရန်နာထားပြီးဂါဇာမှာရှိနေတဲ့တစားကန်တချို့ကိုလွတ်ပေးရေးပါလက်စတိုင်းတွေအတွက်နေစဉ်ထောက်ပံ့ရေးထရက်ကအစီးရေ600ပေးပို့ခြင်းနဲ့ပြည်ပခါတွေကိုထောင်ရအဆုံးသတ်နိုင်ရန်ရည်ရွယ်တဲ့နောက်ထပ်ညှိနှိုင်းမှုတွေပြုလုပ်ရေးစတာတွေပါဝင်ပါတယ်။အဲ့ဒီအချက်လက်တွေဟာဟာမတ်စ်တွေဘက်ကပြီးခဲ့တဲ့ရက်တတပတ်များစွာကတင်သွင်းခဲ့တဲ့အဆိုပြုချက်တွေနဲ့အများစုတူညီနေတာပါ။အမေရိကန်ဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုသမ္မတဂျိုးဘိုင်ဒန်ကလူသိရှင်ကြားတင်ပြခဲ့ပြီးမြေဒီအဆိုပြုချက်ဟာအစ္စရေးဘက်ကအဆိုပြုချက်တွေဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကတနင်္လာနေ့ကပဲထပ်လောင်းပြောကြားထားပါတယ်ရှင်
ယူကရိန်းနိုင်ငံနီပရိုမြို့ကိုရုရှားတို့ကဒုံးကျည်တွေနဲ့ပစ်ခတ်လိုက်တဲ့အတွက်အနည်းဆုံးလူခဏဦးထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းရာရှိတွေကဒီကနေ့ဂျွန်လ4ရက်နေ့မှာပြောပါရယ်ရုရှားကပစ်လိုက်တဲ့ Iskander K အမျိုးအစားဒုံးကျည်နှစ်ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့ကြောင်းယူကရိန်းလေတပ်ကပြောပါရယ်ပြကြလာတဲ့ရုရှားဒုံးကျည်တွေကလူနေအဆောက်အဦတွေနဲ့ဆေးရုံတစ်ခုကိုထိမှန်ခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးဆရာဟီလီဆက်က Telegram လူမှုကွန်ရက်မှာရေးပါရယ်ချာနီယော့ဒေသမှာလည်းရုရှားကပစ်လိုက်တဲ့ဒရုန်းယာဉ်နှစ်စင်းကိုပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောကြားပြီးတော့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့ဆိုပါတယ်။အလားတူပဲယူကရိန်းကပစ်လိုက်တဲ့ဒရုန်းယာဉ်ကို background မှာပစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ဝင်ကြီးဌာနကဒီကနေ့ပြောပါတယ်။ရုရှားကပစ်လိုက်တဲ့ kamikaze ဒရုန်းယာဉ်ဟာ background ဒေသ Rasnazuri ကျေးရွာမှာရှိတဲ့ကားစင်းကိုထိမှန်ခဲ့ပြီးမဲ့ထိခိုက်ဒဏ်ရာရသူမရှိခဲ့ဘူးလို့ဒေသအုပ်ချုပ်ရေး Vyacheslav Klykov က Telegram လူမှုကွန်ရက်မှာရေးပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံမှာခိုးလုခွင့်ရဖို့အတွက်မက္ကဆီကိုနယ်စပ်ကနေပြီးတော့တောင်းခံနေတဲ့သူအရေအတွက်ကိုတိတိတသားရှော့ချသွားဖို့အတွက်သမ္မတဂျိုးဘိုင်ဒန်ကသမ္မတအာနာနဲ့ဒီကနေ့အမိန့်ထုတ်ပြန်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အပတ်စဉ်တရက်မှာပြန်မြအားဖြင့်2500လောက်ဝင်ရောက်နေတဲ့နယ်စပ်ဝင်ပေါက်တွေကိုထိထိရောက်ရောက်ပိတ်ပင်မယ်လို့အုပ်ချုပ်ရေးဆိုင်ရာအရာရှိတွေကပြောပါတယ်။ဒီလိုဝင်ရောက်နေတဲ့အရေအတွက်ကလည်းသတ်မှတ်ထားရတဲ့ကြော်လွန်နေတဲ့အတွက်အခုထုတ်ပြန်မယ့်ဥပဒေဟာသမ္မတဘိုင်ဒန်လက်မှတ်ရေးထူးပြီးတာနဲ့တပြိုင်နက်ချက်ချင်းပဲအသက်ဝင်လာမှာဖြစ်ပါတယ်ဒီအမိန့်ဟာအမေရိကန်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေပုံမှန်212စာလုံးအရထုတ်ပြန်လာမှာဖြစ်ပြီးတော့ဒီဥပဒေမှာအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်စေတယ်လို့ယူဆတဲ့ရွှေ့ပြောင်းအခြေချသူလူဒန်းစားမရွေးနိုင်ငံတွင်းသို့ဝင်ရောက်မှုကိုပ ပိတ်ဆို့နိုင်မှုအတွက်တမရကိုအာဏာကိုလွှတ်အပ်ထားတဲ့ဥပဒေလေးဖြစ်ပါတယ်။တမရဟောင်းဒေါ်နယ်ထရန့်လက်ထက်ကမွတ်စလင်နိုင်ငံခုနှစ်နိုင်ငံကိုခီးတွားလာမှုကိုတားမြစ်ခြင်းနဲ့ကလင်းငယ်ထောင်ပေါင်းများစွာမိပါရီနဲ့ဝေးကွာခဲ့ရတဲ့တရားမဝင်နေဆက်ဖြစ်ကြောင့်အားလုံးကိုလုံးဝလက်သင့်မခံခဲ့တဲ့ပေါ်လစီတွေကိုထုတ်ပြန်ချိန်မှာလေဒီဥပဒေကိုအသုံးပြုခဲ့ပါတယ်ရှင်။
မက္ကဆီကိုနိုင်ငံမှာပထမဆုံးအမျိုးသမီးတမနာဖြစ်ကလောက်ဒီယာရှ်ဝိုင်းဘောင်းယူကော့ဒီမြောက်ခံရတဲ့အပေါ်ကမ္ဘာနိုင်ငံတွေကချီကျူးကွန်ပျူတာစကားတွေအသီးသီးပြောဆိုလာကြပါတယ်။ဒီယူကော့ပွဲရလကြောင်းဂျာမန်ကွဲပြားမှုအပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကာလရှည်ကြာဖြစ်ပေါ်နေတဲ့မက္ကဆီကိုနိုင်ငံမှာပြောင်းလဲမှုတွေဖြစ်လာမလားဆိုတဲ့မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်။ ဆိုကခဲ့ကြပါလေ။သူမအခုလိုရွေးကောက်ပွဲမှာမဲပြတ်တဲ့အနိုင်ရလိုက်တာကြောင့်ငွေကြေးဈေးကွက်ပါရုတ်တရက်ပြောင်းလဲမှုတွေဖြစ်ပေါ်ခဲ့ပါလေ။တမိုင်းဝင်ဒီရွေးကောက်ပွဲမှာကလော်ဒီယာရှွိုင်းဘောင်းအနိုင်ရလိုက်တဲ့အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချီးကျူးဂုဏ်ပြုလိုက်ပြီးတော့လုတ်ဖော်ကန်ဘက်အဖြစ်ရောမိတ်ဆွေနိုင်ငံအဖြစ်နဲ့ပါလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်ကြောင်းပြောပါရယ်။ဒီလိုနိုင်ငံကတော့ဒီရွေးကောက်ပွဲရလဟာကောင်းမွန်တဲ့ပြောင်းလဲမှုဖြစ်ပြီးမက္ကဆီကိုနိုင်ငံဟာလက်တင်အမေရိကနိုင်ငံထဲမှာဩဇာညောင်းတဲ့နိုင်ငံဖြစ်တယ်လို့နိုင်ငံကြီးပြောခွင့်ရမောင်နင်းကဒီကနေ့ပြောပါရယ်။မက္ကဆီကိုနိုင်ငံအတွက်အရေးကြီးတဲ့မဟာမိတ်ဖြစ်တဲ့မြောက်အမေရိကတိုက်နိုင်ငံကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်းနိုင်ငံဆက်ဆံရေးပုံမှုအားကောင်းလာအောင်ကလော်ဒီယာရှွိုင်းဘောင်းနဲ့အတူလက်တွဲလှုပ်ဆောင်မှုမျှော်လင့်ကြောင်းပြောပါရယ်ခင်ဗျာ။
တဲ့9ဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းလိုမီတာ32 kHz 9393နဲ့9383ညဖိုင်းလိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့နိုင်ငံခြားငွေဈေးနဲ့ရွှေဈေးတွေဟာစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့အတွက်ရွှေနဲ့ဒေါ်လာတရမဝင်ရောင်းဝယ်သူထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်စုစုပေါင်းအနည်းဆုံး35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စီးပွားရေးကမောက်ကမဖြစ်တာဟာနိုင်ငံအတွင်းမှာဈေးကစားမှုတွေကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြသလိုပြင်ပမှာလက်တွေ့အရောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးစစ်ကောင်စီဘက်ကပြောထားတာပါ။ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲနှုန်းဟာအမေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံခြားငွေလဲနှုန်းလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆိုကြပါတယ်။စစ်ကောင်စီရဲ့ဗဟိုဘဏ်ရည်ညွှန်းငွေလဲနှုန်းမှာတော့ဒေါ်လာကို2100ဝန်းကျင်သာတတ်မှတ်ထားပါတယ်။နိုင်ငံခြားငွေလဲနှုန်းမတည်ငြိမ်အောင်ဖန်တီးသူတွေဆိုပြီးဖန်စီအရေးယူခံရသူတွေကိုစစ်ကောင်စီကသတင်းစာမှာဓာတ်ပုံတွေနဲ့အတူဖော်ပြနေချိန်မှာပဲပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့ကအယောင်းဝယ်တွေကိုရက်ပြီးတော့တိမ်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ NLD လက်ထက်စီးပွားရေးအကြံပေးပညာရှင်ဖြစ်တဲ့ရှောင်းတန်းကတော့မြန်မာနိုင်ငံအတွင်းအခြေအနေတည်ငြိမ်မှုပြတ်ပြားပြီးမြန်မာငွေကြေးပေါ်ယုံကြည်မှုမရှိတော့တာပို့ကုန်နဲ့သွင်းကုန်ပမာဏမညီမျှတဲ့အပြင်စစ်ကောင်စီဘက်ကငွေကြေးရိုက်နှုတ်ထုတ်ဝေတဲ့နီးလန်းတွေကိုပဲတုံးမိဖြည့်ရှင်းနေတဲ့အတွက်ကြောင့်မို့လို့တိုင်းပြည်စီးပွားရေးကမောက်ကမအခြေအနေကိုရောက်နေတဲ့အကြောင်းမနေ့က NUG အမျိုးသားညီညွတ်ရေးအစိုးရကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုသွားပါတယ်ရှင်
မြန်မာနိုင်ငံကြေးလက်ဒေသနဲ့ဝင်ငွေနဲ့မိသားစုတွေအတွက်အသေးစားငွေချေးလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရင်ဆိုင်လာရတဲ့အကန့်အသတ်တွေကိုကူညီဖြည့်ရှင်းနိုင်ရေးစမ်းစစ်ချက်အစဉ်ကစားတစောင်းကမ္ဘာ့ဘဏ်ကဂျွန်လ3ရက်မနေ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့6နှစ်အတွင်းစီးပွားရေးနဲ့နိုင်ငံရေးရိုက်ခတ်မှုတွေကြောင့်တန်ဆန်ခံရပ်တည်ခဲ့ပေမဲ့ချင်းငွေပြန်မဆိုင်နိုင်တော့တာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုတွေမဖြစ်ခင်ကအခြေအနေမျိုးငွေချေးသူတွေကိုထောက်ပံ့ပေးနိုင်ဖို့အခက်အခဲတွေရှိလာတာကိုအစဉ်ကစားကထောက်ပြပါတယ်။ကိုဗစ်ကာယောဂါကူးစက်မှုတွေနဲ့2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအသေးစားငွေချေးလုပ်ငန်းတွေဆက်လက်ရပ်တည်ဖို့အကန့်အသတ်တွေရင်ဆိုင်လာရတာနဲ့စီးပွားရေးတစ်ခုလုံးပေါ်ရပ်ခတ်လာနိုင်ခြေတွေကိုသုံးသပ်ထားတာဖြစ်ပါတယ်။2021ခုနှစ်ကနေ2020ခုနှစ်အတွင်းမြန်မာနိုင်ငံမှာအသေးစားငွေချေးလုပ်ငန်းတွေကနေငွေချေးယူလုပ်ငန်းလုပ်ကင်သူတန်တန်းကနေ6တန်းအထိတိုးလာခဲ့တယ်လို့2023ခုနှစ်ဒီဇင်ဘာအထိချေးငွေယူလုပ်ငန်းလည်ပတ်သူတွေရဲ့86ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တဲ့အကြောင်းစီးကံစားကရေးသားပါတယ်။ချင်းငွေအစ်စ်တွေထောက်ပံ့ပေးတာအကျွေးပြန်ဆက်ဖို့အာမခံတဲ့တတ်မှတ်ချက်တွေကို short ချပြီးငွေချေးစရိတ်တတ်တာအောင်ဘဏ်တွေနဲ့အတူအနစ်နာခံကူညီပေးမဲ့အစီအစဉ်တွေချမှတ်တာမြန်မာနိုင်ငံတွင်းဝင်ငွေနည်းတဲ့ဘေးဒုက္ခအရောက်ဆုံးဆင်းရဲတဲ့မိသားစုတွေအမျိုးသမီးလုပ်ငန်းရှင်တွေရဲ့ဘဝရည်ရွယ်အတွက်စီးပွားရေးလုပ်ငန်းတွေတတ်မှတ်ပြီးတော့ ချင်းငွေနဲ့ထောက်ပံ့ငွေပေးတဲ့အစီအစဉ်တွေခြားမှတ်ကူညီဖို့အစီရင်ခံစာကကြံပြုထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာဇွန်လ1ရက်နေ့ကစပြီးပြည်ဝင်ခွင့်မလိုပဲနိုင်ငံပေါင်း93နိုင်ငံကခီးသွားဧည့်သည်တွေကိုရက်60တိလာရောက်ပြီးတော့နေထိုင်ခွင့်ထိုင်းဆိုရကခွင့်ပြုလိုက်တဲ့အထက်မှာလာအိုနဲ့ကမ်ဘောဒီးယားနိုင်ငံကပါဝင်ခဲ့ပေမဲ့မြန်မာနိုင်ငံကိုခြံလက်ထားခဲ့ပါတယ်ဒီလိုခြံလက်ထားတဲ့အတွက်မြန်မာနိုင်ငံသားတွေအနေနဲ့အရင်ကလိုပြည်ဝင်ခွင့်မလိုပဲ14ရက်သာထိုင်းနိုင်ငံမှာနေထိုင်ခွင့်ရမှာပါထိုင်းနိုင်ငံမှာစီးပွားရေးလှုပ်ချင်သူတွေထိုင်းအစားအစာထိုင်းအမှုပညာကိုလေ့လာသင်ယူလိုသူတွေနဲ့ထိုင်းရိုးရာမွေထိုင်းလက်ဝဲကိုလေ့လာခြင်းတဲ့သူတွေကိုတော့ရက်180တိဗီဇာပေးမယ့်အစီအစဉ်ကိုထိုင်းဆိုရကခွင့်ပြုထားပါတယ်တစ်ချိန်ထဲမှာပဲဘွဲ့လွန်ចောင်းသားတွေအဝေးကနေအလုပ်လုပ်တဲ့သူတွေအတွက်ပြည်ဝင်ခွင့်ဗီဇာတက်တန်းတိုးပေးပြီးတော့အငင်းစားတွေအတွက်လည်းပို့ပြီးအဆင်ပြေစေမဲ့ဗီဇာတွေကိုထုတ်ပေးဖို့ကိုလည်းထိုင်းဆိုရကအတည်ပြုထားပါသေးတယ်ရှင
်ဂျွန်လ4ရက်ဒီကနေ့အင်္ဂါနေ့ဟာလွန်ခဲ့တဲ့1989ခုနှစ်ကတရုတ်နိုင်ငံဘီဂျင်းမြို့တော်တီအန်အမ်အင်ရင်ပြည်မှာဒီမိုကရေစီရေးတောက်ကြလှုပ်ရှားသူတွေနေနှင်းခံခဲ့ရတဲ့35နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်ပေကျင်းမြို့တော်တီအန်အမ်အင်ရင်ပြည်မှာဒီကနေ့အာဏာပိုင်တွေကလုံခြုံရေးတင်းကြပ်ထားသလိုဟောင်ကောင်မှာတော့တီအန်အမ်အင်အရေးခင်းနှစ်ပတ်လည်နေ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ဟောင်ကောင်အုပ်ချုပ်မှုဂျွန်လီကသတင်းတောက်တွေကမေးမြန်းကြပြီးမဲ့တိုက်ရိုက်ဖြစ်ဆိုခြင်းမရှိခဲ့ပါဘူးဟောင်ကောင်မှာအရင်ကအခုလိုနှစ်ပတ်လည်နေ့ဆိုရင်တီအန်အမ်အင်အရေးခင်းမှာတည်ဆုံခဲ့ရသူတွေအတွက်ဖျောင်းနိုင်မီထွန်းဆူတောင်းပွဲနှစ်ဆင်ကျင်းပလေးရှိခဲ့ပြီးမဲ့2020ခုနှစ်မှာတရုတ်အစိုးရကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဒီလိုလှုပ်ရှားမှုတွေရပ်တန့်သွားခဲ့တယ်လို့ဒီနှစ်မှာလည်းအထိမ့်မှအခမ်းအနားတွေကြီးကြီးကျယ်ကျယ်ကျင်းပတာမတွေ့ရပါဘူးခင်ဗျာနောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးခဲ့တာပါခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကသတင်းနဲ့စကြင်ပါလေရခိုင်ပြည်နယ်မှာဒေသခံကြေးရွာသားအနည်းဆုံး86ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးတပ်ဖြတ်လိုက်ကြောင်းအာရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်။ AA အဖွဲ့ရဲ့ဒီကနေ့ဆွဆွဲချက်ကိုစစ်ကောင်စီကတော့ငြင်းဆိုလိုက်ပါတယ်။လက်နက်ကင်ပြည်ပခါတွေကြားဒေသခံတွေတိုက်စုံမှုတွေကြောင့်စိုးရိမ်မှုတွေကြီးထွားလာတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကုဆန်ကျော်တင်ပြထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကစစ်တွေမြို့နယ်ပြိုင်းဖြူရွာကိုစစ်ကောင်စီတပ်ဖွဲ့တွေပိတ်ဆို့ထားပြီးရွာသူရွာသားတွေကိုပြီးခဲ့တဲ့စနေနေ့ကပဲဖမ်းဆီးခဲ့တယ်လို့အဲ့ဒီတဲကအနည်းဆုံး86ဦးကိုတပ်ဖြတ်ခဲ့ကြောင်းအာရခတပ်တော် AA အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မှာနယ်မြေတွေလက်လွတ်ဆုံးရှုံးနေတဲ့စစ်ကောင်စီဟာဒေသခံတွေကိုအညိုးအသေးနဲ့လုခဲ့တာလို့လည်း AA ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ
်အကြမ်းဖက်ဖမ်းဆီးစစ်ကောင်စီဟာဟိုရခိုင်ဒေသမှာဒီစစ်ရှုံးပြီးတော့မှဒါသူတို့ဟိုတေချာပေါ့ဟောရခိုင်ပြည်ကိုလက်လွတ်ရမယ့်အနေအထားမျိုးမှာဒါလူမျိုးရေးအရအညိုးအသေးတွေပုံမှာအခြေခံပြီးတော့မှเนาะအခုလိုမျိုးရွာသားတွေကိုဟိုမတရားဖမ်းဆီးဒီနှိပ်စက်အနိုင်ကျင့်တပ်ဖြတ်မှုတွေလုပ်တာဟာဟိုဒါနေပြီးတော့မှစစ်ကောင်စီရဲ့ဒီလူမျိုးရေးဒီဘာသာရေးအဓိကယုံတွေဟိုဖန်တီးလိုမှုကိုဒါကွက်ကွက်ကွင်းကွင်းဖော်ပြနေတာဖြစ်ပါတယ
်အေးအဖွဲ့ရဲ့ဆွဆွဲချက်ကိုတော့စစ်ကောင်စီကငင်းဆန်ခဲ့ပြီးစနေနေ့ကလုံခြုံရေးတပ်ဖွဲ့တွေဗန်းပြူရွာမှာနေမြေရှင်းလင်းနေစဉ်တပ်ဖွဲ့ဝင်တဦးရဲ့တနက်ကိုလူယူဖို့ကြိုးစားမှုကြောင့်တုံ့ပြန်ခဲ့ရတာသာရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောပါတယ
်မတင်ကြတဲ့လူတွေကိုကျွန်တော်တို့ခေါ်ယူနေမြန်းနေတယ်ခေါ်ယူနေမြန်းနေတဲ့အချိန်မှာပဲဗန်းပြူရွာသားမဟုတ်တဲ့ရွာသား3ဦးပေါ့ဗန်းပြူရွာသားမဟုတ်တာတော့ပေးကြတယ်အဲ့လူ၃ယောက်ကလုံခြုံရေးတပ်ဖွဲ့ဝင်၁ယောက်ရဲ့တနတ်ကိုလူယူပြီးရန်ပြုတ်ဖို့ကြိုးစားတယ်။ဒါကြောင့်မလို့ကျွန်တော်တို့လုံခြုံရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ခဲ့ရတယ်။ပြစ်ခတ်ခဲ့တဲ့နေရာမှာခုနတနတ်လူယူတဲ့မျိုးသား၃ဦးသေဆုံးခဲ့တာရှိတယ်။အဲ့ထက်မှမတင်ကားတဲ့လူကျွန်တော်တို့ဒါလူ20လောက်ကိုခေါ်ယူထိန်းသိမ်းပြီးတော့ကြစစ်ဆေးလျက်ရှိတယ်။အဲ့ထက်မှပါတဲ့ကျွန်တော်တို့ဒါအေအေရဲ့ရုပ်မှကောက်ကျစ်တဲ့ဝါဒဖြန့်မှုဖြစ်တဲ့လူ40လောက်သေဆုံးတယ်လို့အမျိုးသမီးတို့အရမပြုကျင့်သွားတယ်ဆိုတဲ့ကိစ္စမျိုးဖြစ်ပျက်ခဲ့ခြင်းမရှိပါဘူ
းရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခတွေကြားအရသာသေဆုံးမှုတွေအတွေ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းမကြသေးခင်ကပဲသတိပေးထားပါတယ်မြန်မာနိုင်ငံအခြေစိုက်ဗြိတိန်တန်ယုံကလည်းအရသာပြည်သူတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေနဲ့ပတ်သက်တဲ့သတင်းတွေကိုနေ့စဉ်လုံးလုံးကြားသိနေရပြီးထိခိုက်နှိမ့်နာသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့အသက်ရှင်ကျန်ရေးသူတွေအတွက်တတိယဆုတောင်းပေးနေကြောင်းဒီနေ့ပဲသတင်းထုတ်ပြန်ခဲ့တာပါရခိုင်အရေးတကြွလှုပ်ရှားသူကိုထွန်းကြီးကလည်းလူအခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်စရာအခြေအနေမှာရောက်နေပြီလို့ပြောပါတယ်
ဒါတော့နိုင်ငံတကာအခင်းကြီးရတော်တော်တိုက်ကြည့်ဖို့ကောင်းတဲ့အချိန်တွေရလို့ပဲဟိုကျွန်တော်မြင်တယ်ဒီလိုသားလူသားမျိုးနွယ်စုပေါ်မှာကျူးလွန်နေတဲ့ပြစ်မှုတွေကိုဆက်ပြီးတော့ခွင့်လတ်ထားမယ်ဆိုလို့ရှိရင်လက်ရှိကြံနေတဲ့အခန့်ဒီလူထုရဲ့အချိန်တွေကလည်းတော်တော်လေးဟိုစိုးရင်ရတဲ့အချိန်တွေမျိုးဟိုဖြစ်တယ်လို့ပြောလို့ရတယ်ပေါ့လေဆိုတော့ဒါကတော့သူ့ဘက်ကလည်းပါချင်မဟုတ်ပါဘူးအခန့်ကြီးနဲ့စကုတ်ကြီးတော့မဟုတ်ဘူးဒါပေမဲ့အခန့်ကြီးနဲ့မှာတော့ဒီတစ်ခေါက်ဒီအရသားတွေကိုပြစ်မှတ်ထားပြီးတော့ပြစ်တက်လိုက်တာတော့တော်တော်လေးအော်ဒီထိုင်းလန်ဖွဲ့ကောင်းတဲ့လောက်ရတခုဖြစ်တယ်ပေါ့နော်ဆိုတော့ဒီမြန်မာပြည်မဖက်မှာလည်းမနေ့ဒီဒီရက်နေ့အတွင်းမှာပဲဒီမင်္ဂလာဆောင်ကိုဒီလျင်နဲ့ပုံကြည့်ပြီးတော့အစုလိုက်ဂျုံလိုက်ဒီတင်ဆုံတာတွေတော့ရှိနေတာတော့လည်းတွေ့ရတယ်ဆိုရက်ကကြတော့မြန်မာစစ်ကောင်စီအနေနဲ့ဒီလိုလူမျိုးသွန်းတပြမှုတွေကိုပို့ပြီးတော့လဲရင်စေရရှိလာတဲ့အပေါ်မှာနိုင်ငံတကာအနေနဲ့ဟိုဘာတိုင်မှဟိုထွက်မလာဘူးဆိုတဲ့ဟာကတော့ဒါနိုင်ငံတကာနဲ့တာဝန်မပြည့်တဲ့အချိန်တွေဒီအရလို့ပဲကျွန်တော်ညင်ပါတယ်ဟုတ
်ရခိုင်ပြည်နယ်မှာအရက်သားတွေမချခဏတက်ဖြတ်ခံရတာတွေလေးချောင်းဘုံကျဲတိုက်ခတ်ခံရတာတွေအများပြည်သူတွေနဲ့တက်ဆိုင်တဲ့ဆေးရုံတွေစာတင်ကြောင်းတွေကိုစစ်ကောင်စီကနေတိုင်းလို့ဥတီတိုက်ခတ်နေတယ်လို့အေဘက်ကပြောဆိုထားတာရှိပါတယ်လက်ရှိရခိုင်တိုက်ပွဲအတွင်းအရက်သားတွေကိုဥတီတိုက်ခတ်တာမျိုးမလုပ်ဖို့အေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီကလက်မခံခဲ့ကြောင်းလဲအေစီဦးစီးချုပ်ဘုံချုပ်ထွန်းမြတ်နိုင်ကပြောဆိုထားတာရှိပါတယ်အရက်သားတွေတက်ဖြတ်ခံရတာစစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးဒဏ်ခံရတာတွေကြောင့်လုံခြုံရေးအတွက်ဒေသခံတွေစိုးရိမ်နေကြတယ်လို့လဲကိုထွန်းကြီးကပြောပါတယ
်အခုအနေထားရဆိုလို့ရှိရင်တော့အလုံးကဟိုခိုက်လန့်နေကြတယ်ဗောလေဘယ်နေ့ဘသူဘယ်နေ့ဘသူအသက်ခံနိုင်အခံရမလဲဆိုတဲ့ဟာနဲ့ပဲမိုးလင်ပြီးတော့ဘယ်နေ့ပဲဘယ်မှာဘလောက်ထိအသက်ခံရသလဲဆိုတဲ့ဟာနဲ့နေဝင်နေကြသလိုဖြစ်နေကြရပေါ့ဆိုတော့အဓိကကတော့ဒီစစ်ကောင်စီဘက်ကဒီအရသာတွေကိုဥပဒေပြင်မှထားလာတာပို့ပြီးတော့ဒီဖန်စီကတွေကအခုနောက်ပိုင်းခက်ဆက်ဆက်ပို့တွေ့လာရတဲ့အခါကျတော့ဒီပုံမှာတော့ဒီလက်ရှိဒီပိုက်လောက်ခံထားရတဲ့မြို့နယ်တွေအများကြီးကြံနေသေးတယ်ပေါ့လေနော်ဆိုဒီမြို့နယ်တွေအနေနဲ့လည်းတော်တော်လေးတော့ဒီဆိုရင်မို့ရရှိနေကြတာတော့တွေ့ရတယ်ဗျာဒါဆိုရင်ဇာလေးကောင်းတဲ့အချိန်တွေတရပဲဟုတ်
စစ်ကောင်စီနဲ့6လကြော်ကြာတိုက်ပွဲအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုမြို့နယ်ကိုထိန်းချုပ်နိုင်ခဲ့ကြောင်းအေအေကကြေညာထားပြီးနောက်ထပ်နယ်မြေတွေထိန်းချုပ်နိုင်ဖို့လည်းဖိအားပေးတိုက်ခိုက်နေတာပါလက်ရှိမှာတော့စစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တွေကမောင်တော်အန်တန်တွဲစတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေစတင်ခဲ့တဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကနေ2024ခုနှစ်မေလ12ရက်နေ့6လတာကာလအတွင်းအရက်သား189ဦးသေဆုံးခဲ့ရသလိုအရက်သား380ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အာရခတက်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်အရက်သားပြည်သူ148ဦးကိုလည်းစစ်ကောင်စီကဖမ်းဆီးထားဆဲဖြစ်တယ်လို့ AA ဘက်ကထုတ်ပြန်ထားပါတယ်။ဒေသခံတွေသေဆုံးမှုတွေနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေရှိနေတယ်လို့နယ်မြေဒေသမလုံခြုံမှုကြောင့်တီးကြအတီးပြုနိုင်ဖို့လည်းခက်ခဲနေပါရယ်ခင်ဗျာ
။ရခိုင်ပြည်နယ်စစ်တွေပြိုင်းပြူရွာကနောက်ဆုံးရအခြေအနေတွေကိုကိုစံကျော်ပြောပြပေးကြတာပါ။အခုဆက်ပြီးတော့စစ်ပွဲရေးလောကသားတွေကိုစစ်ကောင်စီကဖမ်းဆီးရေးယူနေတဲ့အပေါ် NUG တုတ်ပြန်ချက်သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာကြက်ငွေတန်ဖိုးကျဆင်းလာပြီးတော့နိုင်ငံခြားငွေလဲလုံးနှုံးနဲ့ရွှေဈေးတွေရုတ်တရက်မြင့်တက်လာတာကိုထိန်းချုပ်တဲ့အနေနဲ့စစ်ကောင်စီကစစ်ပွဲရေးလောကကလူအများပြားကိုဖမ်းဆီးရေးယူနေပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကတော့လုပ်ငန်းရှင်တွေကိုနှိမ်နင်းတာဟာမှန်ကန်တဲ့ဖြည့်ရှင်းမှုမဟုတ်ဘူးလို့ပြောပါတယ်။မြန်မာနိုင်ငံစီးပွားရေးလောကကနှိမ်နင်းခံရတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမုံတင်ပြထားပါတယ်
။မကြသေးခင်သတင်းပတ်တွေကနေစပြီးတော့မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးတော့ပြည်ပနိုင်ငံသားငွေဈေးနဲ့ရွှေဈေးကစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်နိုင်မှုရွှေနဲ့ဒေါ်လာတရားမဝင်ရောင်းဝယ်တဲ့သူတွေနောက်အင်းကြီးချင်းထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်အနည်းဆုံးလူ35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းမှာဖမ်းဆီးစီစစ်နေတဲ့အကြောင်းစစ်ကောင်စီကကြေညာပါတယ်။စီးပွားရေးကမောက်ကမဖြစ်တာကတော့တိုင်းပြည်ထဲမှာဝိသမလောဘသားတွေရဲ့ဈေးကစားမှုကြောင့်ဖြစ်တဲ့ဆိုပြီးအကြောင်းပြပါတယ်။နောက်အယောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာမှာဖြန့်ဝေခဲ့တယ်ဆိုပြီးတော့လည်းစစ်ကောင်စီဘက်ကအပြစ်ဖော်ပါတယ်။ငွေကြေးဈေးကွက်တည်ငြိမ်မှုရည်ရွယ်တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့စီးပွားရေးလောကကလူပုဂ္ဂိုလ်တွေကိုဖမ်းဆီးအရေးယူတဲ့လုပ်ရက်ကတော့မှန်ကန်တဲ့ဖြည့်ရှင်းမှုမဟုတ်ပါဘူးလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီမံကိန်းနဲ့ဗန္ဒာရေးနဲ့ရင်းနှီးမြှုပ်နှံမှုဝန်ကြီးဦးတင်ထွန်းနိုင်ကပြောပါတယ
်။ရွှေဈေးတက်လိုက်ဒေါ်လာဈေးတက်လိုက်ဆိုတဲ့အချိန်မှာလုပ်ငန်းရှင်တွေကိုဖမ်းနေရွှေလုပ်ငန်းရှင်တွေဖမ်းနေဒေါ်လာလုပ်ငန်းရှင်တွေဖမ်းနေတယ်ဆိုတာကအနာနဲ့ဆင်းနဲ့လည်းမတည့်ပါဘူး။တခြားကြီးလည်းဖြစ်နေတယ်ဆိုတဲ့အချက်ကိုလည်းဒါပြည်သူကလည်းသိပြီးသားဖြစ်တယ်။
ထိုင်းနိုင်ငံရဲ့အိမ်ချမ်းမြေလုပ်ငန်းမှာပြပကဝယ်ယူရင်းနှီးမြှုပ်နှံသူတွေတဲ့တရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံကဒုတိယနေရာရောက်လာခဲ့ကြောင်းထိုင်းဆိုရရဲ့ဂိမ်းခဏန်းတွေမကြသေးခင်ကထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာအခုလိုအရေးယူတာတွေထွက်ပေါ်လာခဲ့တာပါစစ်ကောင်စီဘက်ကတော့ထိုင်းနိုင်ငံဘန်ကောက်မြို့ကကွန်ဒိုတိုက်ခန်းတွေကိုပြည်တွင်းထဲမှာအယောင်ပြပွဲပြုလုပ်ပြီးတော့ရောင်းချခဲ့သူ2ဦးအပြင်တိုက်ခန်းဝယ်ယူခဲ့သူ3ဦးကိုလည်းမြန်မာနိုင်ငံဗဟိုဘဏ်ရဲ့ခွင့်ပြုချက်မရဘဲနဲ့ပြည်ပနိုင်ငံမှာဖွင့်လှစ်ထားတဲ့ဗန်စီရင်ကနေတရားမဝင်ရောင်းဝယ်မှုတွေနဲ့အရေးယူသွားမယ်လို့သတင်းထုတ်ပြန်ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရကတော့ကြက်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အချိန်မှာအာမခံချက်ရှိတဲ့ရွှေဒေါ်လာအိမ်ချမ်းမြေရင်းနှီးမြှုပ်နှံတဲ့ဘက်ကိုလှည့်လာကြတာဖြစ်တယ်လို့သုံးသပ်ပါတယ်။တို့
ရဲ့အိမ်ကြီးချင်းဆိုင်နိုင်ငံဘန်ကောက်တို့ချင်းပိုင်းတို့ချုံဘူရိုးမှာအိမ်ချမ်းမြေရင်းနှီးမြှုပ်နှံမှုကိုနေ့လိုက်တိုးတက်ပြီးတော့ဒီကိစ္စတွေဆောင်ရွက်လာတာကိုကျွန်တော်တွေ့ရတယ်။အဲကိန်းကနန်းအနေနဲ့ပြောမယ်ဆိုရင်တော့ဒီနေ့ဒီချိန်ကြီးဆိုရင်တော့ထိုင်းဝင်နဲ့တွေ့မယ်ဆိုလို့ကျွန်တော်10ဘီလီယံလောက်ရှိသွားပြီဖြစ်ပါတယ်။အဲ့တော့ထိုင်းဝင်10ဘီလီယံဆိုတာကတော့အမေရိကန်ဒေါ်လာအပြင်တန်း200လောက်ပေါ့နော်။တန်း200ပတ်ချာလေးလောက်ရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဒါပေမဲ့အဲ့ဒီတန်း200ဆိုတာမြန်မာနဲ့တနိုင်ငံလုံးရဲ့ပေါ့နော်စီးပွားရေးနဲ့ရှင်မယ်ဆိုလို့ရှိရင်တော့တိတ်ကြောပါလောက်တဲ့ပမာဏတော့မဟုတ်ပါဘူး။သို့တော့ဒီနေရာမှာသူကြားတာကအဲ့ဒီရင်းနှီးမြှုပ်နှံမှုဒီသူတို့နဲ့အကြောင်းတည်းအပေါင်းတည်းပေါ့နော်ပြောရမယ်ဆိုလို့ရှိရင်အဲဒီစစ်ဘုံကျုပ်တီရဲ့မိသားစုဝင်တွေအပေါင်းပါတွေကနေပြီးတော့ဝေရာဒီ90ကျော်ခန့်လောက်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ရရှိထားတဲ့အတွင်းသတင်းအချက်လက်တွေကသူတို့သိရတယ်ဖြစ်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းမြန်မာကျပ်ငွေလဲလှယ်နှုန်းနှားဟာအမေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်အထိရောက်သွားတဲ့အကြောင်းနိုင်ငံခြားငွေလဲလှယ်ရေးလုပ်ငန်းလုပ်ကိုင်သူတွေကအတည်ပြုပြောဆိုပါတယ်စစ်ကောင်စီဗဟိုဘဏ်ရဲ့ရည်ညွှန်းငွေလဲနှုန်းမှာတော့ဒေါ်လာကို2100ဝန်းကျင်သာသတ်မှတ်ထားပါတယ်။နိုင်ငံခြားငွေလဲနှုန်းမတည်ငြိမ်အောင်ဖန်သီးသူတွေဆိုပြီးဖန်စီအရေးယူခံရသူတွေကိုစစ်ကောင်စီရဲ့သတင်းစာတွေမှာတပ်ပုံနဲ့တကဖော်ပြနေချိန်မှာပြည်တွင်းရွှေဆိုင်ပိုင်ရှင်တချို့အယောင်းဝယ်တွေရက်ပြီးတော့တိမ်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်။ဆွဆွဲခံရတဲ့လုပ်ငန်းတချို့ချိတ်ပိတ်သိမ်းဆည်းနေတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့လိုအပ်သလိုအရေးယူဆောင်ရွက်နေကြောင်းသာတုံ့ပြန်ထားပါတယ်ရှင
်။ရွှေဈေးဒေါ်လာဈေးမြင့်တက်လာတဲ့အပေါ်စစ်ကောင်စီရဲ့ကျိုးပန်းမှုတွေထဲစီးပွားရေးလောကသားတချို့ကိုဖမ်းဆီးတဲ့အပေါ် NUG ရဲ့တုံ့ပြန်ချက်ကိုမတ်စုမုံပြောပြပေးကြတာပါ။ခုဆက်ပြီးတော့စစ်ဘေးဒဏ်သင့်ချင်းတဲ့ကရင်ဒေသတွေမှာဒေသဖွံ့ဖြိုးရေးအတွက် NUG တာဝန်ရှိသူတွေဆွေးနွေးနေတဲ့သတင်းနဲ့ဆက်ပါမယ်။တနက်ကံပြည်ပခါတွေပေါ်ပေါက်နေတဲ့တိုင်းရင်းသားနေမျိုးတွေဖြစ်တဲ့ချင်းနဲ့ကင်းဒီဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ဖို့စီစဉ်နေကြောင်းမြို့သားညညရေးအစိုးရ NUG တာဝန်ရှိသူတွေကပြောပါရယ်စိုက်ပျိုးရေးမွေးမြူရေးလုပ်ကိုင်နေတဲ့ဒေသခံတွေကိုအသေးစားချင်းငွေတွေထုတ်ချီးဖို့အပါအဝင်ဖွံ့ဖြိုးရေးအတွက်ဒေသခံတော်လှန်ရေးအင်အားစုတွေနဲ့တိုင်ပင်နေတယ်လို့လည်း NUG ရဲ့စီမံကိန်းဗန္ဓာရေးနဲ့ရင်းနှီးမြှုပ်နှံမှုဌာနရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါ NUG သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ခုခမောင်စိုးမင်းပြောပြပေးပါလိမ့်မယ်
မြန်မာလူထုကຫນွေဥဖွံ့ဖြိုးရေးဘဏ်မှာအနှံထားတဲ့စုဆောင်းငွေတွေကိုချင်းနဲ့ကရင်နီဒေသမှာရှိတဲ့ဒေသခံစိုက်ပျိုးရေးမွေးမြူရေးလုပ်ငန်းရှင်တွေကိုအသေးစားထောက်ပံ့ငွေထုတ်ချေးသွားဖို့စီစဉ်နေကြောင်း NUG ရဲ့စီမံဘဏ္ဍာနဲ့ရင်းနှီးမြှုပ်နှံမှုဌာနဝန်ကြီးဦးတင်ထွန်းနိုင်ကဒီလဂျွန်လ2ရက်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။
ပြောရမယ်ဆိုလို့ရှိရင်ရောင်းရေးဝယ်တာအတွက်လူအပ်နေတဲ့ငွေကြီးတွေကိုဒီကနေပြီးတော့ကျွန်တော်တို့ NUG နဲ့သက်ဆိုင်ရာမဟာမိတ်များနဲ့ပေါင်းစပ်ပြီးတော့ပြည်သူလူထုရဲ့ချင်းငွေကိုဟိုထုတ်ချီးပေးသွားဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်နေတာရှိပါတယ်။အဲတရားဖွဲ့စည်းတွေနဲ့လက်တော်စကားပြောဆုံးနေလဲဆိုလို့ရင် CNF လို့ခေါ်တဲ့ကျွန်တော်တို့မဟာမိတ်ချင်းအမျိုးသားတက်ဦးနဲ့လည်းဒီကိစ္စကိုကျွန်တော်တို့ဆွေးနွေးနေတယ်နောက်တစ်ခုကဆိုဂျာကာလာအုပ်ချုပ်ရေးဖွဲ့ဖြစ်တယ်ပေါ့နော်ခရနီတီနဲ့အစိုးရဖြစ်တဲ့ IEC နဲ့လည်းဒီကိစ္စကိုဆွေးနွေးနေတာရှိပါတယ
်ချင်းပြည်နယ်မှာတော့ဒေါ်လာ5သိန်းထက်ပိုများနိုင်တဲ့ချင်းငွေထုတ်ချေးနိုင်မဲ့အစီအစဉ်ကို CNF ချင်းမျိုးသားတပ်ဦးနဲ့ဆွေးနွေးနေကြောင်းဝန်ကြီးဦးတင်ထွန်းနိုင်ကပြောပါတယ
်ဒီဝေကိုကျွန်တော်တို့အနေနဲ့သုံးဆဖို့ကျွန်တော်တို့မူထထားတာဒီ micro finance ဖြစ်ပါတယ်သက်ဆိုင်ရာဒေသမှာရှိကြတယ်တဝိုင်းတနိုင်လုပ်ငန်းတို့ဒီတော့စိုက်ပျိုးရေးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာခုဒီကာလမှာအရေးပေါ်လူနေတဲ့အခွစားကိုတက်နိုင်တဲ့ပုံပုံကိုအားနဲ့ကျွန်တော်တို့နဲ့မာမိတ်တွေပေါင်းဆက်ပြီးတော့ဆောင်ရွက်ဖို့ဖြစ်ပါတယ်။တင်ထားတဲ့ဥစ္စာပမာဏဒီဒေါ်လာ5လိမ့်မကောက်ပါဘူး။သို့တော့ကျွန်တော်တို့ဒီအချိန်ချင်းသွားမှာဖြစ်တဲ့ဆိုတော့မျိုးဒီလူဖွံ့ဖြိုးရေးဘဏ်ဘက်ကနေပြီးတော့ပေါ့နော်ဒေါ်လာ5လိမ့် pilot project တွေစနိုင်ဖို့ဒီနိုင်ဆွေးနွေးနေတဲ့အချိန်မှာပဲဖြစ်ပါတယ်။
ဒ တပိုင်းတိုင်းစိုက်ပျိုးရေးမွေးမြူရေးလုပ်ကိုင်ကြသူတွေကိုတတ်မှတ်ထားတဲ့စီမံစည်းကမ်းတွေနဲ့ဒေသအစုအဖွဲ့တွေကဘလို့ပုံစံဖြန့်ခွဲပြီးထောက်ပံ့ပေးနိုင်မလဲဆိုတဲ့အပိုင်းမှာညှိနှိုင်းမှုတွေလုပ်နေကြောင်းသူကပြောပါတယ်။စီရင်တဲ့စီးပွားရေးကိုတပြိုင်တည်းလှုံ့ဆော်နေရလို့လက်တလုံးမှာတော့ဒေသအလုံးကိုလွှမ်းခြုံနိုင်တဲ့အကူအညီတော့မပေးနိုင်သေးတဲ့အကြောင်း NUG ဘဏ္ဍာရေးဌာနကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းချင်းနဲ့ကရင်နီတိုင်းရင်းသားဒေသတွေမှာလက်နက်ကင်ပရိပကတွေကြီးထွားလာခဲ့ပြီးမကြာသေးခင်လတွေကဆလုစစ်ကောင်စီတပ်တွေနယ်မြေလက်လွတ်ဆုံးရှုံးရတာတွေလည်းရှိပါတယ်စစ်ကောင်စီရဲ့အုပ်ချုပ်ရေးတွေရောပါလာရာကတော်လှန်ရေးအင်အားစုတွေကအစားထိုးနေရာယူဖို့ကြိုးစားလာတာတွေလည်းရှိနေပေမဲ့နှစ်ဖက်စလုံးကအပြေးအဝထိန်းချုပ်နိုင်တဲ့အခြေအနေတော့မရှိသေးပါဘူးခင်ဗျာ
ချင်းပြည်နယ်နဲ့ကရင်နီဒေသတွေမှာစီစဉ်နေတဲ့ NUG ရဲ့ဖွံ့ဖြိုးရေးအစီအစဉ်အကြောင်းခုခမောင်စိုးမင်းပြောပြပေးကြတာပါ။ရန်ကုန်ကပေးပို့တဲ့နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲ။ခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်နဲ့ဆက်ချင်ပါတယ်။ Donald Trump ဟာဒီသတင်းပတ်မှာသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးနဲ့ခီးစဉ်တွေပြန်လည်စတင်နေပါပြီ။ American သမိုင်းမှာပထမဆုံးအနေနဲ့အထင်ကရပါတီကြီးတစ်ယောက်ကိုကူစားပြုပြီးအပြစ်ရှိကြောင်းဆုံးဖြတ်ခံထားသူရာဇဝတ်သားတစ်ယောက်အနေနဲ့ American သမ္မတရွေးကောက်ပွဲဝင်မဲ့သူလည်းဖြစ်ပါတယ်။သူလက်လေမဲဆွယ်စီယုံရဒေသတွေကမဲဆန္ဒရှင်တွေအနေနဲ့ဒီလိုဖြစ်ရပေါ်ဘလူများတုံ့ပြန်ကြသလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတော့ Scott Team သတင်းပို့ပို့ထားတဲ့သတင်းကိုကိုအောင်အောင်ကတင်ပြထားပါတယ်ခင်ဗျာ
။သမ္မတအောင် Donald Trump ပေါ်သူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအချက်အလက်အမှားတွေပြင်ဆင်ပြောင်းလဲတတ်တာတော့ကြောင်းအမှုပေါင်း34မှုနဲ့အပြစ်ရှိကြောင်း Jury ဖွဲ့ကဆုံးဖြတ်ထားပေမဲ့လည်းသူကိုထောက်ခံသူတွေကတော့မပြောင်းမလဲပဲဆက်လက်ထောက်ခံနေကြသေးပါအခုလိုဆုံးဖြတ်ချက်ဟာအမှားယွင်းကြီးဖြစ်ပြီးတော့ Trump အနေနဲ့ဒုတိယသမ္မတသက်တမ်းဆက်တာဝန်ယူသင့်တယ်လို့လဲဆိုပါတယ
် When he was in office for 4 years we
ပထမသက်တမ်း4နှစ်တုန်းကအခုအချိန်အနေနဲ့လောကကွာခြားပါတယ်စစ်ပွဲလောက်ကိုင်းငွေကြေးဖောက်ပွားတာနဲ့တခြားပြဿနာမျိုးစုံမှာဒါကြောင့်သူအာဏာပြန်ရစေခြင်းပြီးဒီပြဿနာတွေကိုရှင်းစီခြင်းမှာတယ်
ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ပေါ်ထရမ့်ကမဟုတ်မမှန်ပြောဆိုနေတာတွေနဲ့ပတ်သက်ပြီးဒါဟာ Republican Party နဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်စေတယ်လို့တချို့ကဆိုပါတယ
် There is nothing until this party
Donald Trump ကိုဒီပါတီကမထုတ်ပယ်သည်ဘာမှအကျိုးရှိလိမ့်မယ်မဟုတ်ပါဘူးကျွန်တော်တို့ကတော့ရွေးကောက်ပွဲပုံမှာယုံကြည်ပါတယ်ဂျူရီဖွဲ့ဝင်တွေကလည်းကို့အမေရိကန်နိုင်ငံသားတွေဖြစ်တာကြောင့်သူတို့ဆုံးဖြတ်ချက်ကိုယုံကြည်ပါတယ် American စံတန်ဘိုးတွေကိုဒီပါတီကတန်ဘိုးမထားသေးရော Republican Party ကိုနောက်တစ်ချိန်မဲပေးမှာမဟုတ်ပါဘူး
ရာဇဝတ်သားဖြစ်နေနောက်မှာ Trump ဟာ Joe Biden ထက်ယုံကြည်စရာပိုကောင်းတယ်လို့ထင်သူတွေလည်းရှိပါတယ်
။ Biden just strikes me as being fake
and he's Biden ဟာထင်ရမြင်ရတွေပြောနေသူပါ။သူ့ဘာသာသူသဘောကောင်းတဲ့အဖိုးအိုတယောက်လို့ပုံဖော်ပြောဆိုပြီးတော့ဒါဟာလောက်ကျန်ဖန်တီးမှုတတ်တတ်ပါ။မယုံမသားပြောတာကြောင့်ယုံလည်းမယုံပါဘူး။ Trump ကတော့ဒေရိုးပြောတတ်တာကြောင့်နဝင်မချိုလာပေမဲ့ तू ကပို့ပြီးတော့မှယုံကြည်စရာကောင်းပါတယ်။
အချက်လက်အမှားတွေပြင်ဆင်ပြတာကြောင့် Trump အနေနဲ့အခုလိုအမှုရင်ဆိုင်ရတာဖြစ်ပြီးတော့ကိုပြုသမျှဆိုးကျိုးတွေရင်ဆိုင်ရဖို့တချို့ကမျှော်လင့်ပါတယ
်။ The way that he speaks about women, the way that he treats
women. ယုံသမီးတွေနဲ့ပတ်သက်ပြီးပြောဆိုထားတာတွေတခြားနိုင်ငံတွေပေါ်သူ့ရဲ့ဆက်ဆံပုံရွှေ့ပြောင်းအခြေချလာသူတယောက်ကိုလက်ထပ်ထားတာတောင်မှဒီလိုအခြေချရွှေ့ပြောင်းလာသူတွေအပေါ်မှာထားတဲ့သူ့ရဲ့သဘောထားပြောလို့ကိုမကုန်ပါဘူး။သူပြုခဲ့သမျှသူ့စီအားလုံးပြန်လာပါလိမ့်မယ်။
ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ကိုထည့်သွင်းစဉ်းစားမှာမဟုတ်ဘူးလို့ပြောသူတွေလည်းရှိပါတယ
် I'm still voting for Donald Trump I think this
whole thing will be maybe မှာပါဒီကိစ္စကြီးတစ်ခုလုံးကရည်စရာကောင်းတယ်ထင်ပါတယ်ကိုယ်နိုင်ငံအတွက်လည်းစိတ်ထဲရှက်မိပါတယ
်ဘယ်ပါတီကိုမဲပေးမလဲဆိုတာမဆုံးဖြတ်ရသေးသူတော်တော်များများနေထိုင်တဲ့ Pennsylvania ပြည်နယ်မှာတော့ဂျူရီဖွဲ့ရဲ့ဆုံးဖြတ်ချက်ဟာ Trump ကိုထောက်ခံသူတွေကိုမီးထိုးပေးလိုက်တယ်လို့ဖြစ်မယ်လို့တချို့ကသုံးသပ်ပါတယ်
I think it would be much more effective.
American ni alone yin ne twat la bi mae pe phu nu swa pe de lo phit ma tin ma de. Apit shi chang song phyet che ha la mae ywe kaw pwe ma lu u mya pya twat bi mae pe cha phu hlong swa de lo phit phu mya mae tin ma de.
Writer Ipsos Louis Stan ya sa yin pe tha de Republican 90 ya gai nong law ha Trump go set pi lo thauk khan ni ja lai mae lo so ba de. Chan ne 100 ya gai nong ga lo Trump go mae pe ma ma hoh phu lo comment tha ba de khmyar.
ဒီကနေ့ညအတွက်ရန်ကုန်ကပြပိုးတဲ့သတင်းတွေနဲ့နိုင်ငံတကာသတင်းဆောင်ပါတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကို Facebook နဲ့ YouTube တို့မှာပါရုပ်သံနဲ့တွဲဖက်ပြီးည10:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။မင်္ဂလာညချမ်းပါတို့တော်ရှင်များခင်ဗျာ2024ခုနှစ်ဇွန်လ4ရက် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။လိုင်းဒိုမီတာ32 kHz 9309နဲ့9383လိုင်းဒိုမီတာ52 kHz 5885စနေတနေ့တွေမှာဆိုရင်လိုင်းလက်မီတာ190 kHz 1505တို့ကနေအတန်ဖမ်းယူနိုင်ပါတယ်အတန်လွင့်စီစဉ်တွေကိုလူထုမိတ်ဆွေရုပ်သံလိုင်းပြင် Facebook နဲ့ YouTube တို့ကနေလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေကိုစတိုက်တင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးပထမဆုံးတင်ဆက်မယ့်အစီအစဉ်ကမြေကြီးဩဇာအစီအစဉ်ပါမြန်မာနိုင်ငံမှာတောင်သူလယ်သမားတွေဟာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB ကနေအမတော်ကြီးစိုက်ပျိုးစည်းချင်းငွေတွေရရှိကြပြီမဲ့အကန့်အသတ်တွေရှိနေတာချင်းငွေပမာဏနှေးပါလွန်းတာတွေကြောင့်အများစုဟာနှစ်စဉ်နှီးပါအကျွေးတင်နေကြပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးကိုခမောင်စုံမင်းအပတ်စဉ်တင်ဆက်ပေးနေကြမြေကြီးဩစာအစီအစဉ်မှာကြည့်ရှုကြပါခင်ဗျာ
နိုင်ငံကတောင်သူလယ်သမားတွေဟာနှစ်စဉ်နှစ်တိုင်းစိုက်ပျိုးစရိတ်ချင်းငွေတွေကိုသက်ဆိုင်ရာစိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB ကနေရရှိကြပါတယ်အဲ့ဒီလိုချေးယူရာမှာဒေသအတွက်သီးနှံအမျိုးအစားအလိုက်ကွာခြားမှုတွေရှိပေမဲ့ကန့်သတ်ချက်တွေလုံလောက်မှုမရှိတာတွေမှာတော့တူညီတာတွေ့ရပါတယ်စပားဆိုင်လေယာတွေမှာဆိုရင်တဧကကိုတသိန်းခွဲနှုန်းစေဧကအထိနှမ်းပဲဆိုင်လေယာမြေတွေမှာဆိုရင်လည်းတဧကတသိန်းနှုန်းစေဧကအထိပဲငွေချေးပါတယ်အဲ့ဒီအတွက်စေဧကကျော်ပိုင်ဆိုင်တဲ့သူတွေမှာပိုပြီးတော့အခက်တွေ့ကြရပါတယ်ငွေချေးတဲ့နေရာမှာလည်းအိမ်ပေါင်ရင်အိမ်ဂရန်လက်မှတ်ကိုဘန်မာအပ်ရတယ်လို့မျိုးလေယာမြေလုံးပိုင်ခွင့်ပုံစံခွန်ကိုလည်းစိုက်ပန်မှာအပေါင်အပ်ပြီးမှချေးယူရတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးအရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ကကြေးရွာအုပ်ချုပ်ရေးမှူးတာဝန်ယူခဲ့တဲ့မကွေးတိုင်းအတွင်းကဦးတင်စိုးကအခုလိုပြောပါတယ်
။စိုက်ပန်ကတောင်သူတွေအတွက်ကိုတဧကကိုအသိန်းနှုန်းနဲ့ချီတယ်။ဆယ်ဧကတည်းပို့ပြီးတော့မချီဘူး။အဲ့တော့သူ့ရဲ့ချီတာကပုံစံခွင့်ကိုသဘောတင်ရတယ်လို့ပုံစံခွင့်ကိုသူတို့စီကိုအလေယာမြေပုံစံခွင့်လေလေလုတ်ပိုင်ခွင့် AP မေကျော်ပေါ့နော်အဲ့လိုချီပေးတယ်။သူချီတဲ့ပုံစံကတောက်စုကိုတောက်စုကိုတရက်နှုန်းနဲ့တပတ်ကို6ရက်လောက်ပဲချီပေးမျိုးပေါ်မှာသွားပြီးတော့စိုက်ပန်ရုံကိုသွားထုတ်ရတောင်သူတွေကအဲ့ဒီလိုထုတ်ယူပေးတဲ့အတွက်တောင်သူတွေအတွက်ကဈေးစကားတွေအမတန်ကြီးသွားတာအခုဆိုပို့ဆိုတာပေါ့ကားကားတွေနောက်လုံခြုံရေးတွေလည်းစိတ်မချဘူးနှစ်စင်လိုပဲတောက်စုမဟုတ်တောက်စုပေါ့ငွေရပြောက်ရှာနှစ်စင်လိုကြားရတယ်ဥပမာပြောပြကပိုင်းနိုင်ပေါ့လိန်နာတို့မြာနာတို့အဲ့လိုမျိုးတွေတွေ့ရတယ်အဲ့ဒီလိုတောင်သူတွေမြုပ်တက်ထွားတဲ့အတွက်ဆက်ပြိုးချိန်ကြီးတာမျိုးမရတဲ့သူကများတယ်အဲ့ဒီမှာဘာတော့တွေ့လဲဆိုတော့တရက်ကိုတောင်စုနှုတ်သူချီးပင်ပင်ချီးပင်ညာတော်လည်းပဲမြုပ်နယ်တစ်ခုဆိုလို့ရှိရင်အမ50ကျော်60တချို့80ကျော်အဲ့လိုအုပ်စုတွေအများကြီးရှိတာမြုပ်နယ်တစ်ခုမှာအဲ့တော့3လလောက်ချီးလို့နဲ့မပြီးနိုင်တဲ့အခါကျတော့တောင်သူတွေမှာအချိန်မီအရာမီဆက်ပြိုးချိန်အမီဝေထုတ်ယူခွင့်မရတာနော်စိုက်ပန်ကချီးတဲ့နေရာမှာတေကကိုတသိန်းလုံးနဲ့ဆယ်ဧကတည်းကိုမချီးတဲ့အတွက်တချို့အများဆုံးရတဲ့လူကဆယ်သိန်းဒီဆယ်သိန်းနဲ့စိုက်ပျိုးစရိတ်ကပေါင်းတူမြတ်တင်စရိတ်ကဒါတွေတောင်သူတွေကဘယ်လိုမှမလုံလောက်ဘူးအဲ့လိုမလုံလောက်တဲ့အခါကျတော့ပတ်သက်ရှိတဲ့လူတွေစီကပုံမှန်ရွာတော်တော့မြို့ရတော်တော့အပေါင်းခံပစ္စည်းတစ်ခုခုထားပြီးတော့မှသူကငွေကြေးကိုထပ်ပြီးတော့အတိုးနှုန်းကြီးကြီးနဲ့ထပ်ရှာအဲ့လိုထပ်ရှာတဲ့အခါကျတော့တောင်သူတွေကတီးနံပေါ်တဲ့ချိန်မှာကိုစားရမလားမစားရတော့တာပေါ့နော်ရတဲ့ရတဲ့ရတဲ့ပြီးတော့အတုံးလုံးကြီးကြီးနဲ့ပေးရတဲ့အခါကိုနစ်နာမှုတွေဆင်းရှုံးမှုတွေပို့ပြီးဖြစ်တာသူကဒီတောင်သူတစ်ခုတည်းနဲ့ရက်တည်တဲ့သူအများစုကတော့ကျွေးတန်တရားလဲတာပေါ့ဟိုရင်းနှီးဖို့အတွက်ဆက်ပြုတ်ဖို့အတွက်ငွေကိုရှာကြံပြီးတော့စိုက်တယ်တီးနံပေါ်လာရင်ပြန်ပြီးတော့ပေးရတယ်ပြီးသွားရင်ကိုစီမှာဘာမှမချတော့စားဖို့ကိုပဲတီးချငွေရှာတာမျိုးတွေရှိတာအဲ့ဒါတွေကလည်းပဲဒီတီးနံနဲ့တခါနောက်နှစ်တည်းကျရင်တခါပြန်ပေးမရှိရင်ကျွဲနှွားပေးစားပေါင်းတောင်သူတွေကဒီလိုတွေနဲ့ပဲလင်းနေ
စိုက်ပန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB အနေနဲ့တောင်သူလယ်သမားတွေလက်ထဲကိုစိုက်ပျိုးရာသီမတိုင်မီလေယာလုပ်ငန်းပြင်ဆင်ချိန်မှာအချိန်မီထုတ်ချေခြင်းမရှိတဲ့အတွက်ရိတ်သိမ်းကနေအချိန်လောက်မှထုတ်ချေလို့စိုက်ပန်အစရိတ်ပန်လို့တောင်လှောင်ပြောင်ခေါ်ကြပါတယ်အခုအခါမှာတော့ဒေသအတော်များများမှာစိုက်ပန်ငွေချေးယူကွင်းကနေနှုတ်ထွက်ကြတာတွေအတော်များနေကြပါပြီ အဓိကအချက်ကတော့စိုက်ပန်ကခြေယူရတဲ့ငွေဟာအချိန်တိုတောင်းလွန်းတဲ့အတွက်ပြန်ဆက်ရတဲ့အချိန်မှာအများစုကလက်ထဲငွေအစင်သင့်မရှိကြလို့အဖမ်းဆီးခံရတာတွေလဲရမြေလုံပန်ခွင့်အသိမ်းခံရတာတွေနောက်ဆက်တွဲအကျိုးဆက်တွေအပေါ်ကိုစိုးရိမ်နေကြပါတယ်အထူးသဖြင့်ဆေးအာနာသိမ့်ပြီးနောက်ပိုင်းမှာတောင်သူလယ်သမားတွေဟာစိုက်ပန်ကနေချေးယူရတဲ့အပေါ်မှာသတိကြီးကြီးထားကြရပါတယ်ဒီနှစ်ပိုင်းတွေမှာဆိုရင်တောင်သူလယ်သမားတွေဟာကြေးရွာတွေမှာလုံနိုင်ကိုင်းနိုင်ရှိတဲ့လူငယ်လူရွယ်တွေရှားပါကုန်တာဓာတုဓာတ်မြေဩဇာအပါဝင်အစစလေယာစိုက်ပျိုးရေးစရိတ်တွေအစမတန်ဈေးတက်ကုန်တာစတာတွေကြောင့်မိမိပိုင်လေယာမြေတွေကိုအပြည့်အဝမလုံနိုင်ကြတော့ပါဘူးအခါတိုင်းနှစ်တွေကလည်းအပြည့်အဝမလုံနိုင်ကြပေမဲ့ဒီနှစ်မှာတော့ပိုဆိုးတယ်လို့တောင်သူလယ်သမားတွေကပြောပါတယ်။မြေလက်ဒေသမှာအခြေချလှုပ်ရှားခဲ့တဲ့ကျေးလက်မြေပရာဟိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
အခုကဒီစိုက်ပန်နေဆိုတော့စစ်ကောင်စီလက်အောက်မှာအဆင်မပြေတော့ဘူးပေါ့နော်သူတို့ကတောင်သူတွေကိုစိုက်ရတီရောက်လောက်ကြမှာငွေရှိတယ်သူကချီးပြီးတော့ခဏနေပြန်ဆက်ရတယ်ဘလောက်မှမကြောက်ဘူးအဲ့တော့လောက်လောက်လာလာလည်းမတုံးလို့ရတဲ့ငွေကြီးချီးတာမဟုတ်ဘူးလေဒီအကျွေးကလည်းတောင်သူကယူမင်းရဲ့တောင်မှာပဲလက်တလို့ကျွေးဖို့ဖြည့်ရှင်းဖို့နီးလန်းလောက်ပဲဖြစ်မယ်
မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မပါဝင်တဲ့2010ရွေးကောက်ပွဲအပြီးဝန်ကြီးချုပ်ဗိုလ်ချုပ်သိန်းစိန်ကနေအရသာသမရဦးသိန်းစိန်အဖြစ်ပြောင်းလဲလိုက်တဲ့အစိုးရလက်ထက်မှာနိုင်ငံတကာနဲ့ဆက်ဆံရေးတွေစတင်ပွင့်လင်းလာခဲ့ပါတယ်အဲ့ဒီနောက်ပိုင်းအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်မှာအစိုးရစိုက်ပန်ခေါ်မြမလေယာစိုက်ပျိုးရေးဘဏ် MADB တခုတည်းတွင်သာမကကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကတောင်သူလယ်သမားတွေအပေါ်ကိုငွေချေးတာလုပ်ငန်းပူးရဲဆောင်ရွက်တာတွေရှိခဲ့ပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းကျေးလက်တောင်သူလယ်သမားမိသားစုတွေလေယာလုံသားမိသားစုတွေအတွေ့အသေးစားချင်းငွေတွေကူညီပေးနေတဲ့ပက်မြန်မာလို့ခေါ်တဲ့ကဘာလုံးဆိုင်ရာအသေးစားချင်းငွေအဖွဲ့ကြီး PGMF ဟာသူချိထားတဲ့ငွေတွေကိုပြန်ပေးစရာမလိုတော့ဘူး။ဘာအလို့မှလည်းဆက်လုပ်စရာမလိုတော့ဘူးဆိုပြီးကြေညာချက်ထုတ်ကာမြန်မာနိုင်ငံကနေအပြည့်အပိုင်ထွက်ခွာသွားခဲ့ပါတယ်။အလားတူကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလည်းတောင်သူလယ်သမားတွေကိုငွေကြေးနဲ့အတတ်ပညာအကူအညီပေးရေးအစီအစဉ်တွေပါရပ်ဆိုင်းခဲ့ရပါတယ်အဲ့ဒီဖွဲ့စည်းတွေနဲ့ပူပေါင်းဆောင်ရွက်သူလည်းဖြစ်တောင်သူလယ်သမားအရေးဆောင်ရွက်ပေးနေသူတဦးကအခုလိုပြောပါတယ
်တောင်သူလယ်သမားကိုငွေချီးတဲ့ဟာမှာရှုမြင်ပုံကောက်ယူပုံကလွဲမနေတာရှိအဲ့ဒါကဘာလဲဆိုစီးဝါရေးပုံစံလောက်လာတယ်ပေါ့နော်ငွေချိပြီကမှပုံစံခွင်ကိုစိုက်ပန်ကယူသိမ်းတဲ့ပုံစံမျိုးတွေလောက်လာတယ်အရင်တော့မသိဘူးဒီပုံစံခွန်ရဲ့အနှစ်သာရဖြစ်တဲ့ Land Polarize ပေါ့လက်ဝဲကန်ဆောင်အုံချပိုင်ခွင်အခွင့်အရေးဆိုတဲ့အနှစ်သာရပျောက်သွားတယ်ဒီအစိုးရကအဲ့ဒါကိုသိမ်းယူလိုက်တယ်အဲ့ဒီခွင်ရေးကိုပြန်လဲယူသိမ်းလိုက်တယ်ဆိုတဲ့ပုံစံမျိုးပေါက်သွားတယ်အမှားနေတယ်လို့ကျွန်တော်တို့ကပြောချင်တယ်ပေါ့ဗျာနောက်တစ်ချက်ကကြတော့ငွေချိုံတက်တက်နဲ့တောင်ငယ်သမားတွေရဲ့ဘဝကိုမြင့်တင်မှုကြိုးစားတာဟာတောင်သူတွေရဲ့ဘဝကိုနင်မွအောင်လုပ်တာ ਨੇ အတူတူပဲဆိုတာကိုတွေ့ရပါတယ်။နောင်သူတွေရဲ့ဘဝစိုက်ပျိုးရေးဘဝကိုတဲတိုးတက်အောင်ကျွန်တော်တို့ငွေချေးုံတက်တက်နေတော့ဆောင်ရွက်လို့မရဘူး။ဒီငွေချေးသုံးသပ်ပုံသုံးသပ်နေမှု financial management ပေါ့သူတို့နားလေစကလုံးနေနဲ့ရက်တိုတင်းနေလေးပြေးဖို့လိုတယ်။စိုက်ပျိုးရေးနေတဲ့အတန်းနေစက်ကြီးယာအကူအညီတွေမျိုးစေ့အကူအညီတွေဈေးကွက်ရှာဖွေရေးပေါ့။တနည်းနဲ့တနည်းပုံမကောင်းဝင်အစရှိတဲ့နေပေါ့အများကြီးပဲ။အဲ့လိုအပေါင်းဆုံးကကုညီမသာနေတောင်လမားတွေရဲ့စိုက်ပျိုးရေးဘဝတိုးတက်မယ်
2021ခုနှစ်နှစ်စာပိုင်းစစ်အာဏာသိမ်းပြီးနောက်ပိုင်းဖွဲ့စည်းခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစိုက်ပန်ကစိုက်ပျိုးစရိတ်ချင်းငွေအမတော်ကြီးပြီးပြန်မဆက်ဘဲစန့်ကျင်ကြဖို့တောင်သူလယ်သမားတွေကိုနှိုးဆော်ခဲ့ပါတယ်အဲ့ဒီလိုလှုပ်ဆောင်ခဲ့တဲ့တောင်သူလယ်သမားတွေကိုစစ်ကောင်စီကလည်းဖမ်းဆီးနှိပ်ကုပ်ပြခဲ့ပါတယ်အဲ့တစ်ဆက်တည်းမှာပဲဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလည်းမြို့နယ်တချို့ကစိုက်ပန်ရုံးတွေကိုဖောက်ခွဲတိုက်ခိုက်တာတောင်သူလယ်သမားတွေစီကနေအတင်းအကျပ်ချင်းငွေတောင်းရမှာပါဝင်ခဲ့ကြတဲ့ကျေးရွာအုပ်ချုပ်ရေးမှုတွေကိုလှုပ်ကြံပြတာတံပြန်လှုပ်ဆောင်ခဲ့ကြပါတယ်စိုက်ပန်ခေါ်မြမလေယာစိုက်ပျိုးရေးဘဏ် MADB ကိုတောင်သူလယ်သမားတွေကိုငွေကြေးဆိုင်ရာအကူအညီပေးဖို့ဆိုပြီးမြန်မာနိုင်ငံပါလီမန်ဒီမိုကရေစီခေတ်ကလေးကတည်ထောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်ကတော့နိုင်ငံတော်စိုက်ပျိုးရေးဘဏ်ဆိုတဲ့နာမည်နဲ့ဖြစ်ပါတယ်။အဲ့ဒီအချိန်ကဆိုရင်ငွေချေးရုံတစ်ခုတည်းတင်သာမကတောင်သူလယ်သမားအစုအဖွဲ့အလိုက်ကျေးရွာတစ်ခုချင်းအလိုက်လေယာစီမံကိန်းတွေကိုနည်းပညာနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ပေးခဲ့ပါတယ်။အဲ့ဒီနောက်စစ်အစိုးရအဆက်ဆက်မှာစိုက်ဘန်ခေါ်မြမလေယာဖွံ့ဖြိုးရေးဘဏ် MADB လို့အမည်ပြောင်းပြီးလေယာစိုက်ပျိုးရေးနဲ့ဆက်မြောင်းဝင်ကြီးဌာနအောက်ကနေဘဏ္ဍာရေးဝင်ကြီးဌာနအောက်ကိုပြောင်းထားလိုက်ပါတယ်ခင်ဗျာ
ဆိုင်ပြိုးစည်းရေးချင်းဝင်တဲ့တောင်သူတွေအခက်တွေ့နေတဲ့အကြောင်းခုခမောင်းစိုးမင်းကမြစ်ကြိုးစာအစီအစဉ်မှာတင်ဆက်ပေးကြတာပါခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနိုင်ရှင်ချက်အစီအစဉ်ကိုတင်ပြပေးပါမယ်စစ်အာဏာရှင်စနစ်ကိုလက်နက်ကင်ဒေါ်လာနေတဲ့အထက်မှာလူငယ်ဘဝလွတ်လပ်မှုတွေကိုစွန့်ပြီးတော့တိုက်ပွဲဝင်နေကြတဲ့လူငယ်များစွာပါဝင်နေပါတယ်အရင်ကလွတ်လပ်ပေါ င်ချက်အစီအစဉ်မှာဟောင်းစာတင်ပြထားပါတယ်ခင်ဗျာ
။နာကျင်စရာအိမ်မဆိုးနဲ့ညရယ်ညရယ်ဟောဒီလူသက်လက်နက်တွေဘယ်သူကကြင်မလဲစစ်လက်နက်တွေတွင်ပေးပြီးလူသက်ဘယ်သူကပြန်ကြင်မလဲတင်းကြီးနဲ့တင်းကြီးရဲ့ရဲဘော်တွေလမ်းမထက်ကောဘယ်သူကရှောက်ကြင်မလဲကျွန်တော်ကတော့လမ်းပျောက်ပြီးစိတ်တက်တွေချလွန်းလို့ဆူဆိုင်လမ်းဖောက်ကျင်ခဲ့တယ်ရှောက်ကျင်
ရဲဘော် clock လို့နာမည်ပေးထားတဲ့တော်လန်ရဲ့လူငယ်သူကတောသွင်းထဲမှာဖန်တီးထားတဲ့သင်းပဲဖြစ်ပါတယ်ဒီလူငယ်ဟာမြန်မာပြည်မှာအာနာမသိခင်ကကုံဆုံဆိုင်မှာအလုပ်လုပ်ရင်းဝါသနာပါတဲ့ rap ချင်းတွေကိုတီဆူဖန်တီးမှုတွေပြုလုပ်နေတဲ့လူငယ်သူလည်းဖြစ်ပါတယ်2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာအာနာသိမ်းပြီးနောက်ပိုင်းအစောဆုံးတုတ်ခုပြီးတော့လက်နက်ကင်တပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော်လန်ရဲ့ထက်ကိုဝင်လာတဲ့လူငယ်သူပဲဖြစ်ပါတယ်အခုလက်ရှိရဲဘော် clock ဟာကရင်ပြည်နယ်ကနေမြန်မာပြည်အထက်ပိုင်းစကိုင်းတီတော်ရောက်ပြီးတော့ဒေတာကာကွယ်ရေးတပ်တွေကိုစစ်တင်တဲ့ပင်းရင်နဲ့သူဝသနာပါတဲ့သချင်းတွေကိုဖန်တီးရင်နဲ့တော်လှန်ရေးအတွက်တတော်တနေရာကနေပါဝင်နေပါတယ်လက်နက်ကင်လန်းစင်နဲ့တဖက်ကဝသနာရတ်သချင်းတွေနဲ့အသူရှင်သွဲနေထိုင်တဲ့ရဲဘော် clock ရဲ့အကြောင်းကိုယူကရိန်းမြန်မာလွှမ်းမိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေမေးမြန်းထားပါတယ
်အာနာမသိခင်မှာကျွန်တော်က convenience store မှာအချိန်ပိုင်းလုပ်လုပ်တယ်ပေါ့ပြီးတော့အချင်းနဲ့ဆိုတယ်ပေါ့အားရအချိန်မှာလည်းအချင်းချင်းသချင်းစုprofession တော့မဟုတ်ဘူးဝါသနာရပဲဒီတိုင်းပဲတခါကြီးကြလို့ရှိရင်တကယ်ချင်းရှိတဲ့ studio မှာသွားပြီးတော့ audio ဘိုင်းတွေပဲအတန်ဖန်းတယ်ဆိုတော့ audio engineer လေးလုပ်တယ်ပေါ့ကျွန်တော်ကိုယ်တိုင်လည်းဒီလိုထုတ်ချက်ခံရတယ်ပါမကြိုက်ဘူးကျွန်တော်ပုံလင်းလင်းနေရလုံးလက်လက်နေရတယ်ကြိုက်တယ်ပြီးတော့ကိုယ်တိုင်လည်းအမှန်တရားမြင်လို့ရပါအောင်ဒီ PDF ဆိုတာထပ်ပေါ်တော့ကျွန်တော်ဒီ tolerance နဲ့စိတ်ကြောင့်ဒီထဲကိုလာတယ်ဟိုအစောပိုင်းနဲ့ကျွန်တော်လာတာပေါ့နော်စာရဲ့ tolerance နဲ့တပိတ်တုံးကလည်းကျွန်တော်ကိုယ်တိုင်ဥဆောင်ပြီးတော့တပိတ်ဖွဲ့တစ်ဖွဲ့ဖွဲ့ပြီးတော့ကျုံးခဲ့တာလည်းရှိတယ်အဲ့တော့ပဲလူကြီးတိုင်းကလောင်းနဲ့မရတော့ကိုယ်ယူကျုံတော့ကိုယ်လေးလက်နက်ကင်မှာလက်နက်ကင်ပြန်ကျုံဝရမယ်တော်တယ်ဘူးဖျက်ဖျက်လာပြီးကျုံပြီးရောမျိုးပေါ်တွေပဲတက်ပြီးပြန်ချရတယ်အစင်မပြေတော့ကတော်တယ်ပြန်ပြောက်လာတော့အခုလက်ရှိကတော့ကျွန်တော်ကဒီတင်ရင်မှာဒီတိုင်းပဲရှေ့တိုင်းရဲဘော်နေတယ်ပဲတောင်ထန်းဆောင်တိုက်ခိုက်ရဲဘော်နေတယ်ပဲအားတဲ့အချိန်မှာကျွန်တော်အေဗန်တစ်ခုထုတ်ဖို့လုပ်နေတယ်ဒီငါရက်ကလက်နက်ဆိုပဲအေဗန်တစ်ချက်ပေါ့နော်တချင်းကဆယ်ဖုတ်ပါမယ်အဲ့ဒါလေးကိုကျွန်တော်အားတဲ့အချိန်မှာအချိန်ယူပြီးတော့ကြိုးစားပြီးလုပ်နေတယ်အခုလိုနားတဲ့အချိန်မှာပေါ့နော်ကျင်းပြောမယ်ပေါ့နော်ကျွန်တော်ဘာကြောင့်လှုပ်ရှင်လဲလှုပ်ရှင်ရဲ့ယူရချက်ကဟိုပထမတစ်ခေါက် message air ban ထုတ်ခဲ့ရတဲ့လိုပဲဗျာပထမတစ်ခေါက်ကတော့အိမ်တုန်းကကျွန်တော်တို့အိမ်တော့တရောက်ထိုးတူမီးခဲ့ပေါ့မနစ်ကပေါ့တနစ်ကြော်ကြော်လောက်ကအဲ့တော့အဲ့ချိန်မှာကျွန်တော်တို့လက်လက်လိုရအဲ့တော့အညာဘက်ကိုကျွန်တော်လှူချင်တယ်ကျွန်တော်ကိုယ်တိုင်လည်းအညာမှာသင်တန်းပေးပြီးတော့စုဖွဲ့ပေးတဲ့အဖွဲ့တွေရှိရဗျာအဲ့တော့အညာရဲ့အခက်ခဲကိုကိုယ်တိုင်သိတယ်မြေပြင်ဆင်းခဲ့တော့အဲ့တော့အညာအဖွဲ့တွေကိုကျွန်တော်တလက်တိုင်တန်ကြီးကြီးစံတနက်တလက်မရရင်တော့ကြီးစံတရောင်းနှစ်တောက်ပေးနိုင်ရင်ကြရဲဆိုတဲ့အတွေ့နဲ့ကျွန်တော် message air ban ထုတ်ပြီးတော့ရတဲ့လို့ဖြန့်ဝေပေးခဲ့တယ်အခုလည်းအဲ့လိုပဲအကြီးရွယ်ချင်တယ်အခုလိုအချိန်မှာကျတော့ကျွန်တော်တို့ကလက်နက်တွေပြည့်စုံပြီးပြည့်စုံတဲ့လောက်ဖြစ်နေပြီပေါ့အရင်ကတော့မပြည့်စုံဒါပေမဲ့ကင်းဒီမှာအခုကျွန်တော်တို့နေခဲ့တဲ့နေရာတွေမှာစစ်ချောင်းတွေရမ်းများနေတယ်စစ်ချောင်းတွေအခက်ခဲတွေများရှိတယ်ပြီးတော့ရှေ့တိုင်းရဲဘော်တွေပူပေးနေတယ်မတ်တစ်တင်းတွေကဆေးဝါးတွေလိုအပ်နေတယ်အခိုက်အတန့်တွေရှိတယ်အဲ့ဒါတွေကိုကျွန်တော်ကကြည့်ပြီးတော့ကျွန်တော်ရဲ့ air ban နဲ့အဲ့ဒီဟာလေးတွေကျွန်တော်ကူညီချင်တယ်အဲ့အတွက်ကြောင့်ကျွန်တော်ဒီလိုလှုပ်ဖြစ်တာပေါ့နော်လှုပ်ချင်တယ်ပြီးတော့နောက်တစ်ခုတချင်းနေဒီတော့ထဲမှာဘလို studio ဆိုတာပေါ့နော်အဲ studio မဟုတ်ဘူးဖုန်းတစ်လုံးနဲ့လုပ်တယ်ဖုန်းထဲမှာကျွန်တော် update ရှိတယ်အဲ့ဒါလေးနဲ့ကျွန်တော်အကုန်လုံးကိုယ့်အကူရေးဆိုချိန်ကြီးဒီဖန်းပေါ့ဗျာအကုန်လုံးကိုယ့်အကူတစ်ကောင်နဲ့လုပ်တယ် messenger master master ရင်းတော့မပါဘူးပေါ့နော်ဂျေယိုဘလို့ခေါ်မလဲဟို box ဖြစ်တော့ပဲပေါ့နားထောင်လို့ကောင်းမယ်ထင်လောက်တဲ့အထိပဲအဲ့လောက်ထိပဲချိန်လို့ရတာပေါ့ဖုန်းတစ်လုံးနဲ့အလုပ်လုပ်တာဆိုတော့နော်အကုန်လုံးဖုန်းတစ်လုံးနဲ့ပဲလုပ်တယ်အဲ့လောက်ပါပဲအားတဲ့အချိန်လေးမှာဟိုအချိန်လူပြီးတော့လောက်ရတဲ့ခိုက်တာအဲ့လိုတွေကြုံရအရန်တော်ရထွက်တယ်ကိုယ့်ကိုယ်ကအဲ့လိုဒါပေမဲ့ဇွဲမလျှောက်ဘူးလှုပ်လို့တယ်ပြီးလို့ရှိရင်နောက်တစ်ခုအတန်သွင်းတဲ့အချိန်လူပေါင်းလုံးနေတဲ့နေရာဆိုတော့ဗျာအတန်နေစုရဗျာပြီးတော့ကိုဆိုးတာမိုက်ကဆွဲရရင်ပြင်းတော့တခါကျရင်အင်တာတွေပြီးသွားလိုက်တယ်တခါကျဟိုးတောင်ပေါ်တွေပြီးတက်ပြီးတော့သွင်းတာနေတာရှိတယ်ဒီချင်းနေစေပုံထဲမှာအကောင်လုံးကြီးပါပိုးဆိုးပတ်ဆက်တွေသွင်းလာတာဟိုဘက်တောထဲမှာသွင်းလာအင်တာတွေထဲမှာသွင်းလာတခါကျရင်ရွာထဲကအချို့တိုင်းအိမ်တွေပိုင်းမှာအခုညတောင်းဝေးသွွင်းတာတွေပိုင်းရှိတယ်။အဲ့လိုပဲပေါ့နော်မျိုးစုံကိုခက်ခဲခဲ့တယ်ပေါ့။ဒီလုံးနေလဲတချို့ကတော့ဒီထားတာရှိတယ်။ငွေချင်းတွေတီးပြီးတချို့ကကြတော့ထောင်းနောက်ပြီးသုံးထားတယ်။အများသောတော့ထောင်းနောက်ပြီးပေါ့နော်။အဲ့လိုမျိုးသုံးထားတယ်။အ အဲ့ဒါကမနစ်ကမိုးရင်းမှာတော့တကယ်တောင်ချိုင်ပွဲတစ်ပွဲမှာတကယ်ကြုံခဲ့ရတဲ့အဖြစ်အပျက်လေးကိုခြာရေးထားတာပေါ့အဲ့ဒါအဲ့မပြောတော့ရဆွဲများလို့ပြီးတာအဲ့ဒါအကောက်မှလည်းတင်ထားဘူးသေးတယ်အဲ့ဒါအခုအေမန်ထဲမှာပြန်သုံးမယ်ကျွန်တော်အားလေးကိုအားရဆုံးသချင်းလေးပေါ့ပြီးတော့ကိုကိုတိုင်ကြုံခဲ့ရလေးကိုစာသားဖြစ်ရေးချတာဆိုတော့တီလုံးလေးတွေနဲ့ပြန်ပြီးချိန်ညှိလိုက်တဲ့အခါမှာပြန်တက်ဘယ်လိုခေါ်မလဲဒီတော်လိုင်းလေးထဲမှာဒီစာသားတွေကအနှစ်တွေပေါ့နော်ကျွန်တော်တို့တော့ဒါအခြားလူတော်တော်မသိဘူးကျွန်တော်တို့တော့ကဒါခံစားချက်ထက်ဗျာကျွန်တော်တို့ကြုံခဲ့ရတယ်ခြာရတယ်ဒါရင်နားထောင်တယ်ကျွန်တော်မှမျက်ရည်ပေါ်ခဲ့ရတယ်အဲဒီခိုက်တက်နေရှိစိတ်ထဲမှာပေါ်လာတာပေါ့နော်ဘယ်လိုပဲဖြစ်ဒါကျွန်တော်တို့ကတော်လိုင်းထုံနေကြတယ်လက်နက်ကင်ပြီးတိုက်နေကြတယ်ထောက်ဖို့လည်းမဟုတ်ဘူးဆိုတော့ဟိုလိုလူခေါ့မလဲဟိုဦးဆောင်နေပိုင်းနေလည်းမဟုတ်ဘူးကျွန်တော်တို့ခြေတန်းပဒေနေမိမှာကျွန်တော်တို့ကထိုက်တိုက်မျိုးနဲ့ချင်းဆိုင်ကျုံနေတယ်ခြေတန်းရဲပေါ်နေဆိုတော့ပေါ့နော်ရဲပေါ်နေဆိုတော့အချိန်မျိုးတေဝါနိုင်တယ်ဗျာတေဝါတဲ့တေဝါကနေအခိုက်တက်နေလည်းအများကြီးကြုံဘူးလေစကားထဲမှာလို့ဘုံကနေကြိုက်လူကလွန်းထွက်သွားရပါလေရှိခဲ့ဘူးလေဒါမသေးခဲ့ဘူးကွတော့ဒါကိုယ့်ရဲ့ကံကြမ္မာတစ်ခုပဲပြောရမှာဒီလိုပဲပေါ့အဲ့လိုတွေကြုံတယ်အဲ့တော့ဟိုအဲ့လိုတွေဖြစ်ပါများလာတော့ကျွန်တော်ကစဉ်းစားတာကျွန်တော်လည်းသိနေတာပဲကြာဆုံးသွားတဲ့ရဲဘော်တွေအများကြီးကျွန်တော်လည်းမသေးကြဘူးမနေ့ပြန်ဆိုတာမနေ့ပြန်မဟုတ်ဘူးလည်းမသေးကြဘူးဗျာအဲ့တော့ဟိုဒီရှိရုံတော့ခိုက်တက်မှာကျွန်တော်ဘာကြီးလုံပေးနိုင်လဲကျွန်တော်အစွမ်းအစားဘာကြီးရှိလဲကိုပြန်သုံးတက်ပြီးတော့ကိုလုံးနိုင်တာအောင်ကိုရအောင်လုပ်မယ်အခုလဲကိုလုံးနိုင်တယ်ကိုဝါသနာပါတဲ့အရာနဲ့လုံးနိုင်တာလေး ਨੇ ပြီးတော့ဖြစ်ပေါ်လာမဲ့ဟာလေး ਨੇ ပေါင်းပြီးတော့ကျွန်တော်ခံစားပြီးရေးလိုက်တာပေါ့နော်ခံစားရဲဆိုတော့ဟိုအတွေးကြုံနေနဲ့လက်တွေ့ကိုရေးချလိုက်တာပေါ့နော်အဲ့လိုမျို
းအမှုပညာတစ်ဖက်နဲ့လက်နက်ကင်တိုက်ပွဲဝင်နေတဲ့ရဲဘော် Glock ရဲ့စိတ်ဝင်စားစရာအကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာဘယ်လိုတွေပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
ဒေါ်လာရေးလို့ရင် rap ချင်းတွေဖန်တီးနေ rap ချင်းတွေဖန်တီးပေးနေတဲ့ရဲဘော် Glock အကြောင်းဟောင်းစာတင်ဆက်ပေးကြတာပါအခုတော့ American နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုအလှည့်ပေးရအောင်ပါ American သမ္မတဟောင်း Donald Trump ဟာသူ့ရဲ့စီးပွားရေးလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်အမှားတွေလင်ညာပြသခဲ့တာကြောင့်နောက်လာမှာထောင်နိုင်ရင်ဆန်ရနိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အတွက်ယက်တီပေးနိုင်မဲ့သူတွေရဲ့အလားအလာနဲ့ပတ်သက်ပြီးဒီနေ့ဝင်နေ့ကသုံးသပ်ပြောဆိုပါတယ် Judy အဖွဲ့က Trump မှာအပြစ်ရှိကြောင်းစွပ်ပြတ်ချက်ချလိုက်ပြီးတဲ့နောက်ထရန့်ထောက်ခံသူရောသမ္မတဂျိုးဘိုင်ဒန်ထောက်ခံသူတွေဟာဒီချက်ကိုစုပ်ကံပြီးတော့ဘယ်သူကမှားတယ်မှန်တယ်ဆိုတာကိုစီယုံပြောဆိုနေကြတာပါဒါပေမဲ့လည်းလာမယ့်သမ္မတရွေးကောက်ပွဲမှာဘယ်သမ္မတကိုယ်စားလှယ်လောင်းကိုမဲပေးမလဲဆိုတာမဆုံးဖြတ်နိုင်ဖြစ်နေသေးသူတွေကိုတော့စီယုံဖို့လွယ်ကူပါမလား VW သတင်းတော့ Veronica Vedra Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်တင်ပြပေးပါလိမ့်မယ်
အမေရိကန်သမိုင်းမှာပထမဆုံးအနေနဲ့သမ္မတဟောင်းတယောက်ကိုရာဇဝတ်မှုနဲ့အပြစ်ရှိကြောင်းဂျူရီအဖွဲ့ကဆုံးဖြတ်လိုက်ပေမဲ့ထရန့်ပေါ်ထောက်ခံမှုကတော့ရော့ကြမသွားဘူးလို့သူ့ရဲ့ရှေ့နေသူကအခုလိုပြောပါတယ်
The Trump campaign obviously
Trump may say CEO in a phwet ni ne san chain tin yan mong ngwe ri ya kae ba de Trump a pye shi chang song phyet chat cha bi 24 nai yin twin ma be tu ko thauk khan tu a the taung ne chi ye lu dai ngwe ri ko le lak khan ya kae ba de a khu song phyet chat ko American ni blo shu myin ja da le so da ko ဒီဖြစ်ရက်ကတက်တည်ပြတယ်လို့ထင်ပါတယ်။အယူခံတင်တဲ့အခါလက်ခံဖို့လည်းအများကြီးမျှော်လင့်ပါတယ်
။ Trump ရဲ့လုပ်ငန်းဆိုင်ရာအချက်လက်အမှားတွေဟာသူ့အနိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲရလဒ်အပေါ်တစုံတရာလွှမ်းမိုးခဲ့တယ်လို့အစိုးရရှေ့နေတွေကတရားခွင်မှာလျှောက်လဲပါတယ်။အခုအခါမှာတော့ jury အဖွဲ့က Trump အပေါ်အပြစ်ရှိကြောင်းဆုံးဖြတ်ထားတာကြောင့်နိုင်ငံရေးအရာအလေးတာလာနိုင်ဖို့အလားအလာရှိပါလား။
What's going to resonate with communities as a whole
ကျွန်တော်တို့အနာဂတ်အတွက်အလေးထားစဉ်းစားတဲ့လက်ရှိသမ္မတဘိုင်ဒန်လိုပုံကိုမျိုးကိုပဲအားလုံးကရွေးချယ်ကြမှာပါ
ဇွန်လ17ရက်နေ့မှာထောင်ဒဏ်ချမှတ်ခံရမလားဒါမှမဟုတ်နေအိမ်အကျဉ်းချုပ်ကျနိုင်ခြင်းရှိတဲ့အနေအထားအောက်မှာသူ့ကိုထောက်ခံသူတွေအနေနဲ့ဘယ်လိုတုံ့ပြန်လာနိုင်ပါမလဲ
I don't know that the public would stand
လူတွေကလက်မခံကြောင်းထုတ်ဖော်ပြမလားဆိုတာကိုတော့မသိပါဘူးတရားပေါ်မပြောနိုင်ပါဘူးတခုခုပြောင်းလဲသွားအောင်လုပ်နိုင်မှုကကဲခဲ့လိမ့်မယ်ထင်ပါတယ
်ဘိုင်ဒန်မဲဆယ်စီယုံရေးအဖွဲ့ကတော့ရုပ်မြင်သံကြားမှာထရန့်ဖြေကြားနေတဲ့ပုံနဲ့အတူအပြစ်ရှိကြောင်းဆုံးဖြတ်ခံထားရတဲ့ရာဇဝတ်သားထရန့်ကသူသာနေအကျေကျုပ်ကြမယ်ဆိုရင်အကြမ်းဖက်မှုတွေရှိလာနိုင်ကြောင်းပြောဆိုရဆိုတဲ့စာသားကို X လူမှုကွန်ရက်မှာတင်ထားပါတယ်သမ္မတဂျိုးဘိုင်ဒန်ဟာဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးဆိုတဲ့ရည်တည်ချက်ကိုဆက်လက်ဆွဲကင်ထားပြီး Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာနိုင်ခြင်းရှိတဲ့ Trump ရဲ့ဇယိုက်နဲ့ပတ်သက်ပြီးခုအခါဥတည်ထားဖိပြောလာနိုင်တယ်လို့တချို့ကသုံးသပ်ပါတယ
် His desire to
ဝီဂျီဩဇာအရှိန်အဝါသုံးပြီးတော့အပြစ်လွတ်အောင်လက်တလုံးကြားလိန်လေရှောင်တင်းခြင်းနဲ့စိတ်နဲ့ပတ်သက်ပြီးတော့ပိုအလေးထားပြောလာနိုင်ပါတယ
်ထရန့်မဲဆွယ်စီယုံရင်အဖွဲ့ကတော့ရလာတဲ့အခွင့်အရေးတိုင်းကိုအသုံးချနိုင်အောင်ကြိုးစားနိုင်တယ်လို့သုံးသပ်ကြပါတယ်
maybe suburban women who might be a little bit on the fence about what to do with it.
ဒါမှမဟုတ်ဘသူ့ကိုမဲပေးရမှမဆုံးဖြတ်နိုင်သေးတဲ့အမျိုးသမီးတွေအနေနဲ့အပြစ်ရှိကြောင်ဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးတော့အဆောင်ချီးကျင့်ပြီးတော့လို့ပါတယ
်။သမရကိုစလေလောင်းနှစ်ဦးဟာခုအခါမှာလာမယ့်ဇွန်28မှာချစ်ပါမယ်ပထမအကြိမ်စကားစစ်ထိုးပွဲမတိုင်ခင်အချိန်တော့အတွင်းဘသူ့ကိုမဲပေးမလဲဆိုတာဆုံးဖြတ်ချက်မချသေးသူတွေကိုဆက်ပြီးတော့မဲဆွယ်စည်းရုံးနေကြပါတယ်ခင်ဗျာ။
သမ္မတဟောင်းဒေါ်နယ်ထရန့်အမှုတရားရုံးဆွန့်ပြချက်နဲ့အမေရိကန်ရွေးကောက်ပွဲအလားအလာအကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်မှာကိုအောင်အောင်တင်ဆက်ပေးကြတော့ပါအခုတော့ကဘာတလွားခီးသွွားအစီအစဉ်အလဲရောက်ပါပြီအာမေးနီးယားနိုင်ငံကဒီလီဂျန်တောင်ပေါ်မြို့လေးမှာကဘာကျော်ဟောလိဝုဒ်ရုပ်ရှင်ဇာတ်ကားကြီးတွေထဲမှာပါတဲ့အိမ်ပုလေးတွေလိုမျိုးဟိုတယ်ခန်းတွေရှိပါတယ်ကဘာလက်ခီးသွွားတွေကိုဆွဲဆောင်နိုင်အောင်ထူးထူးခြားခြားလုပ်ထားတဲ့အဲ့ဒီဟိုတယ်ခန်းလေးတွေရှိရာကိုမဆုမြတ်မောင်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ခင်ဗျာ
အာမေးနီးယားနိုင်ငံမှာတနှစ်ပတ်လုံးသွားလည်လို့ကောင်းတယ်လို့ပြောကြတဲ့မျိုးလေးတစ်မျိုးကတော့နိုင်ငံမြောက်ပိုင်းမှာရှိတဲ့ဒီလီဂျန်မျိုးလေးဖြစ်ပါတယ်။ရေမျက်နှာပြင်အထက်ပေ9000လောက်မှာရှိတဲ့တောင်ကြားဒေသမျိုးလေးတစ်ခုဖြစ်ပါတယ်။တောင်တန်းတွေပတ်လည်ကြားကဒီလီဂျန်မျိုးလေးစီကိုနှွေရသည့်ကာလသွားလည်ရင်ခြေချင်းတောင်တက်တောထောင်တဲ့စတဲ့ချတဲခိုကမ်ပိန်းခရီးထွက်ပြီးတော့တဘာဝနဲ့နိနိကကထိတွေ့နိုင်တယ်လို့စောင်းတွဲမှာဆိုရင်လဲနှင်းတွေဖုံးနေတဲ့တောင်တွေကြားကတဘာဝအလှတွေကိုခံစားနိုင်ကြပါတယ်။ရှေဟောင်းသမိုင်းလက်မှုပစ္စည်းနဲ့တဘာဝအလှတွေကြောင့်အပန်းဖြေခီးအတွက်နာမည်ကျော်တဲ့မြို့လေးမှာထူးထူးခြားခြားပုံစံတဲခိုကန်းလေးတွေရှိတာကြောင့်လဲကဘာလက်ခီးတဲ့တွေလာနေကြပါတယ် Lord of the Rings ရုပ်ရှင်ဇာတ်လမ်းတွဲတွေထဲမှာပါတဲ့ဒါနာယီလူသားလေးတွေအကြောင်းရိုက်ကူးထားတဲ့ The Hobbit ဆိုတဲ့ရုပ်ရှင်ဇာတ်လမ်းတွဲတွေထဲကအိမ်ပုလေးတွေပုံစံတဲခိုကန်းတွေဖြစ်ပါတယ် Diligent မြို့မှာ Cozy House ဆိုတဲ့ Hotel ပိုင်ရှင်ညီကိုနှစ်ယောက်က The Hobbit ရုပ်ရှင်ကြည့်ရင်းနဲ့သူတို့ဟိုတယ်မှာအခုလိုမျိုးအိမ်ပုဟိုတယ်ခန်းလေးတွေဖန်တီးဖို့စိတ်ကူးရခဲ့ကြတာဖြစ်ပါတယ်
။ Galapagos Arachatsa van Jamana Gear Film de Tumeng ဟိုဖီလ်မီမတ်နကတဲ့ချင်းက
ရုပ်ရှင်ကြည့်နေရင်ကနေပြီးတော့ကျွန်တော်အကြံရခဲ့တာဖြစ်ပါတယ်။ရုပ်ရှင်ထဲမှာထူးထူးခြားခြားဖြစ်နေတဲ့အိမ်လေးတွေကိုတွေ့ပြီးတော့အဲ့ဒီလိုဘာနဲ့မှမတူတဲ့တဲခိုခန်းပုံစံမျိုးစောက်ရင်ခီးသွွားဧည့်သည်တွေကိုဆွတ်ဆောင်နိုင်မှာပဲလို့ကျွန်တော်တို့စိတ်ကူးရခဲ့တာပါ။
ဒီဇိုင်းပညာရှင် Edgar ကသူတို့ဟိုတယ်မှာအခုလိုအိမ်ပုလေးတွေထပ်ဆောင်ပြီးတော့ Hobbit Village လို့ဖန်တီးခဲ့တာဖြစ်ပါတယ်။အိမ်ပုပုလေးတွေသာမကအထဲမှာအလှဆင်ထည့်ထားတဲ့ပစ္စည်းတွေပရိဘောဂတွေအလုံးကိုသူတို့ညီအကိုစိတ်ကူးနဲ့ဒီဇိုင်းဆွဲပြီးတော့မြို့ကလက်မှုပညာရှင်တွေကစောက်လုပ်ခဲ့ကြတာဖြစ်ပါတယ်။လက်မှုလက်ရာနာမည်ကျော်တဲ့ Diligent မြို့ကတစ်သားလက်ရာတွေကိုအိမ်ပုဟိုတယ်ခန်းလေးတွေထဲမှာမြင်တွေ့ရနိုင်ပါတယ်။သူတို့ဟိုတယ်အခန်းတိုင်းမှာနှစ်ခုဆင်တူမရှိနိုင်တဲ့လက်မှုလက်ရာတွေနဲ့အနုစိတ်အသေးစိတ်ဂရုတစိုက်ဖန်တီးထားတာကဧည့်သည်တွေအတွက်ဆွဲဆောင်မှုတွေဖြစ်တယ်လို့ပြောပါတယ်။
Monsol Gara Pala Eteritzer, weil sie da kann um Ambos nachher geht's Design hier hat haben.
ရုပ်ရှင်ကနေအကြံရခဲ့တာမှန်ပေမဲ့အားလုံးအဆအဆုံကျွန်တော်တို့စိတ်ကူးဒီဇိုင်းတွေဖြစ်ပါတယ်။အထဲမှာထည့်ထားတဲ့ pre-boga တွေကအဆအားလုံးကိုကျွန်တော်တို့ကိုယ်တိုင်ဖန်တီးလုပ်ထားတာ
ပါ။ Armenia နိုင်ငံကအပန်းဖြေခီးထွက်ဆရာမျိုးလေးတစ်မျိုးဖြစ်တဲ့ Diligent တောင်ပေါ်မျိုးလေးဟာခီးတဲ့အလာများတဲ့မျိုးဖြစ်တာမဟုတ်ဟိုတယ်တဲခိုကန်းတွေလည်းမနှဲလှပါဘူး။ဒါကြောင့်လာရောက်တဲခိုသူတွေအတွက်ထူးခြားတဲ့အတွေ့အကြုံနဲ့အမတ်တရဖြစ်စရာတွေကိုပေးနိုင်ဖို့အရေးကြီးတယ်လို့ Cozy House Hotel ကယုံကြည်ထားပါတယ်
။ Diligent-ը ဘာဝကနေရှာတဲ့မတ်စားချီချွန်နာမနဝန်တရကို
Diligent မြို့မှာတဲခိုကန်းလုပ်ငန်းတွေများတော့သူများတဲ့တာနေမှာဖြစ်မှာပါ။အတူတပြည့်2019ခုနှစ်နောက်ပိုင်းကလေးကကဘာလက်ခီးသွားတွေကိုဆွဲဆောင်နိုင်အောင်ဖန်တီးဖို့လိုတယ်ဆိုတာကျွန်တော်တို့သဘောပေါက်ခဲ့တာပါ။တမယိုးကြောင့်မဟုတ်တဲ့ style တင်နဲ့ထူးထူးခြားခြားဖန်တီးဆွဲဆောင်ရဖို့လိုအပ်ပါတယ
်။ဟိုတယ်ကြီးတွေမှာတဲခိုရတဲ့အတွေ့အကြုံမျိုးမရပေမဲ့ငိမ့်ငိမ့်ချမ်းချမ်းနဲ့နားနေနိုင်တဲ့နေရာမျိုးမို့ဒီနေရာကိုတကူးတကလာတဲ့ကြတဲ့ဧည့်သည်တွေလည်းမနှဲလှပါဘူး
။ We for naming change kuzum concrete for Uranus line
ဘယ်မှာတဲရင်ကောင်းမလဲဆိုပြီးကျမတို့ရွေးကြတော့ထူးထူးခြားခြားဖြစ်နေတဲ့နေရာမျိုးမှာတဲရအောင်လိုက်ရှာဖြစ်ပါတယ်။ဒီလုံးချင်းအင်္ဂလိပ်တွေကိုတွေ့တော့စိတ်ဝင်စားလို့ဆက်သွယ်မေးကြည့်တဲ့အခါမှာလဲကျမတို့လိုချင်တဲ့အတိုင်းအေးအေးဆေးဆေးရှိပါတယ်။တခြားဟိုတယ်တွေလိုရွေးချယ်စရာတွေကလည်းတိတ်ပြီးတော့မများလာတာမို့ဒီမှာပဲတဲမယ်ဆိုပြီးတော့တဲဖြစ်သွားတာပါ။
စာရေးဆရာ J.R.R. Tolkien ရဲ့ The Lord of the Rings စာအုပ်တွေရုပ်ရှင်တွေကိုဖတ်ဖူးကြည့်ဘူးသူတွေကတော့ဒီမှာတဲခိုခြင်းလို့ကိုတကူးကလာပြီးတော့တဲကြတာဖြစ်ပါတယ
် Short Martic Imanalo Vorhans Diligentum က
တော်များများ Diligent မြို့မှာဒီလိုနေရာရှိတယ်ဆိုတာသိနေကြပါပြီတချို့ဆိုဒီမှာတဲခြင်းလို့ Armenia ကိုလာလေတာမျိုးတောင်ရှိပါတယ်များသောအဖြစ်က J.R.R. Tolkien ရဲ့ the Lord of the Rings ရုပ်ရှင်တို့စာအုပ်တို့ပရိသတ်တွေဖြစ်ကြပါတယ
်။သူတို့လိုတကူတကလာတဲခေါ်သူတွေမနေတော့ဘူးလို့ဟိုတယ်တာဝန်ရှိသူတွေကလည်းပြောပါတယ်
I was looking for unique places to stay in Armenia and this came up as like one of the number one
Armenia မှာတခြားနေမတူတဲ့နေရာမျိုးတဲဖို့လိုက်ရတော့ဒီနေရာကနံပါတ်1တဲခိုတင်တဲ့နေရာဆိုပြီးတွေ့တာပါကျမတို့က Lord of the Rings စာအုပ်တွေလည်းဖတ်ဖူးထားတယ်ဆိုတော့လူပူလေးတွေနေတဲ့အိမ်လေးတွေဆိုတာနဲ့အရန်စိတ်လို့ရှားပြီးတော့တဲစင်တယ်ဆိုပြီးဖြစ်ကြတော့တာပဲလေကျမတို့အုပ်စုမှာကလေးက9ယောက်တောင်ပါတယ်ဆိုတော့သူတို့ကဒီအိမ်ပုလေးတွေမှာတဲရတာတိတ်ဆိတ်လို့ရှားပျော်နေကြပါတယ်
။ရုပ်ရှင်တွေကဒါနာယီလူသားလေးတွေနေကြတဲ့အိမ်လေးတွေလိုမျိုးဟိုတယ်ခန်းတွေကိုစောက်ထားတာဖြစ်ပေမဲ့နွေနွေထွေးထွေးအိမ်ခန်းလေးမှာနေရတယ်လို့ဖြစ်နေအောင်ပြင်ဆင်ထားတာကိုဧည့်သည်တွေကသဘောကျကြပါတယ်။အထူးသဖြင့်စောင်းရာသီနှင်းတွေကြားမှာမြင်ရတဲ့ Hobbit ကျွာလေးကဝိထုရဲမှာပုံဖော်ရေးထားတဲ့အတိုင်းတိတ်ကိုစိတ်ကူးရင်ဆန်ဆန်လှနေတာမဟုတ်လာယာကျိုးနဲ့တယ်လို့ဧည့်သည်တွေကလည်းပြောပါတယ
် All the pictures of the place was very green you know because the pictures they've taken everything is in summer
and ပြထားတဲ့ပုံတွေကနွေရာသီမှာရိုက်ထားတာဆိုတော့အားလုံးကစိတ်ဆူနေပါတယ်စောင်းရာသီဆိုရင်လည်းဒီလိုတတရရလှပမလားဆိုပြီးတွေးပြပါသေးတယ်ဒါပေမဲ့အခုလိုနှင်းတွေဖုံးနေတာမြင်ရတော့လဲစောင်းရာသီလောက်ဖို့ရွေးချယ်တာတိတ်မှန်တယ်လို့ထင်ပါတယ်အားလုံးကရုပ်ရှင်တွေစာအုပ်တွေတဲကအတိုင်းအိမ်မက်ဆဆတိတ်ကိုလှနေပါတယ
်အာမေးနီးယားနိုင်ငံရာရာဗယ်မြို့တော်ကနေကားနဲ့တနားရီဝဲကျော်သွားရင်ရောက်တဲ့မြောက်ပိုင်းတောင်ပေါ်မြို့လေးဖြစ်တဲ့ဒီလီဂျင်မြို့လေးဟာတဘာဝအလှကိုခံစားခြင်းတွေအတွက်သွားလဲစရာမြို့ကလေးတစ်ခုဖြစ်ပါတယ်အဲ့ဒီကိုသွားနေကြသူတွေအနေနဲ့သူများနဲ့မတူတဲ့အတွေ့အကြုံလိုချင်ကြရင်တော့ Cozy House Hotel ရဲ့ Hobbit Village ကအိမ်ဘူးဟိုတယ်ခန်းလေးတွေထဲမှာတဲခိုပြီးတော့ဒီမျိုးရဲ့ထူးခြားမှုတွေကိုခံစားနိုင်ကြမှာဖြစ်ပါရဲ့ရှင်ကျွန်မဆူမြတ်မော်ပ
ါ Lord of the Ring ရရှင်တဲ့ကအိမ်ဘူးလေးတွေအကြောင်းမဆူမြတ်မော်တင်ပြသွားတော့ပါဒေါက်တာရှင်တွေအနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် view ရဲ့ email လိပ်စာ bombies@viewnews.com ကိုစာရေးသားပေးပို့နိုင်တယ်လို့ view ရဲ့ Facebook စာမျက်နှာကနေလည်း message ကနေပြီးတော့စာရေးသားပေးပို့နိုင်ပါတယ်အင်္ဂါညအတွက်အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့လို့ခုဆက်ပြီးတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမက်ခင်လေးတလက်ပြောပြပေးပါအောင်ခင်ဗျာ
ဂါဇာကမ်းမြောက်ဒေသမှာတိုက်ပွဲတွေခေတ္တရန်နာရေးလူသားချင်းစာနာမှုအကူအညီတွေတိုးမြင့်ရေးနဲ့ဟာမတ်စ်တို့ဖမ်းဆီးထားတဲ့ဒဇာကန်တချို့ကိုလွှတ်ပေးရေးစတဲ့အဆိုပြုချက်တွေပါတဲ့ယာယီအပြစ်ခက်ရစေးရေးသဘောတူညီချက်ဟာဒီကနေ့အထိမတိကျမြေယာမှုတွေရှိနေပါတယ်ဟာမတ်စ်တွေဘက်ကလည်းဒီအဆိုပြုချက်ကိုတုံ့ပြန်ခြင်းမရှိသေးသလိုအမေရိကန်ဘက်ကလည်းသဘောတူညီချက်ကိုလက်ခံအကောင့်ထည့်ဖော်နိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးကူညီမှုတွေရဖို့ကြိုးပမ်းနေပါတယ်အမေရိကန်ဘက်ကတင်သွင်းတဲ့အဆိုပြုချက်ကိုသမ္မတဂျိုးဘိုင်ဒန်ကလူသိရှင်ကြားတင်ပြခဲ့ပေမဲ့ဒီအဆိုပြုချက်ဟာအစ္စရေးဘက်ကအဆိုပြုချက်တွေဖြစ်တယ်လို့အမေရိကန်ကတာဝန်ရှိသူတွေကတင်းနှင်းလာနေကထပ်လောင်းပြောထားပါတယ်မြန်မာနိုင်ငံကြီးလက်ဒေသနဲ့ဝင်ငွေနဲ့မိသားစုတွေအတွက်အသေးစားချင်းငွေလုပ်ငန်းလုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရင်းဆိုင်လာရတဲ့အကန့်အသတ်တွေကိုကူညီဖြည့်ရှင်းနိုင်ရေးစမ်းစစ်ချက်အစဉ်ခံစားတစ်စောင်ကိုကမ္ဘာ့ဘဏ်ကမနေ့ကထုတ်ပြန်ပါတယ်။ပြီးခဲ့တဲ့၄နှစ်စီးပွားရေးနဲ့နိုင်ငံရေးရိုက်ခတ်မှုတွေကြောင့်ကြံ့ကြံ့ခံရပ်တည်ခဲ့ပေမယ့်ချင်းငွေပြန်မဆက်နိုင်တော့တာတွေများလာတဲ့အတွက်ကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုတွေမဖြစ်ခင်ကအခြေအနေမျိုးငွေချေးသူတွေကိုထောက်ပံ့ပေးနိုင်မှုအခက်အခဲတွေရှိလာတာကိုအစဉ်ခံစားမှာထောက်ပြပေးထားပါတယ်။မြန်မာကျပ်ငွေတန်ဖိုးထိုးကြပြီးနိုင်ငံသားငွေဈေးနဲ့ရွှေဈေးတွေဟာစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့အတွက်ရွှေနဲ့ဒေါ်လာတရမွန်ရောင်းဝယ်သူထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းရောင်းဝယ်သူတွေအပါအဝင်စုစုပေါင်းအနည်းဆုံး35ယောက်ကိုပြီးခဲ့တဲ့နှစ်ရက်အတွင်းဖမ်းဆီးစစ်ဆေးနေတယ်လို့စစ်ကောင်စီကကြေညာထားပါတယ်။စီးပွားရေးကမောက်ကမဖြစ်တာဟာနိုင်ငံအတွင်းမှာဈေးကစားမှုတွေကြောင့်ဖြစ်တယ်ဆိုပြီးအကြောင်းပြထားသလိုပြင်ပမှာလည်းလက်တွေ့အရောင်းဝယ်တကယ်မဖြစ်တဲ့ရွှေဈေးနှုန်းတွေကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ဝေခဲ့တယ်ဆိုပြီးစစ်ကောင်စီကပြောထားပါတယ်။ဖမ်းဆီးအရေးယူခံရသူတွေကိုစစ်ကောင်စီကသတင်းစာမှာဓာတ်ပုံတွေနဲ့တကွဖော်ပြနေစီမှာပဲပြည်တွင်းမှာရှိတဲ့ရွှေဆိုင်ပိုင်ရှင်တချို့ကအရောင်းဝယ်တွေကိုရက်ပြီးတင်းရှောင်နေတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေက VOE ကိုပြောပါတယ်ရှင်။
ရင်ချင်းချုပ်ကမက်ခင်လေးပြောပြသွားတော့ပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်စစ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဒရိုက်တန်နဲ့ဂျိုဂီလိုဖြစ်ပါတယ်ဗီဒီယိုကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်စီသူပါတော်ရရှင်များနဲ့တကွဓမ္မပီသူပီသားအားလုံးတောက်ကအပေါင်းကနေကင်းဝေးကြပြီးတော့ဘေးကင်းကြမှာကြပါစေခင်ဗျာ
This program has come to you from